Welcome to the Voice of America in Burmese.
Mingala nya chan ba taw da shin nya khanya. Bio American tan ga ni 2023 ku ni February 18 ye snin ya season de ko nyama sanaw chin nya 9 nai ga ni 10 nai thi Washington DC myo daw ga ni tat yai sa lu ni ba bi. Kilometer 1925 32 ne line kilometer 190 lo pyin VOA ရဲ့ website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ကကျွန်တော်ဝင်းမင်းပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။ Ukraine ပေါ်ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ် American အစိုးရကတရားဝင်သတ်မှတ်ကြောင်းဒုတိယသမ္မတ Kamala Harris ကဒီကနေ့ကြေညာလိုက်ပါတယ်။မြန်မာပြည်မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာယူကရိန်းပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU, American နဲ့ Britain ကောင်းဆောင်တွေဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားကပယ်ထိန်တက်ဒုံးတစ်ခုဒီကနေ့ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆင်မြင်မို့ရေ။အခုလိုသတင်းတွေအပြီမှာတော့အခုစနေညပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်တဲ့စိတ်ဝင်စားစရာအကောင်းဆုံးဆိုရင်အနာသိင်းပြီးလူခွင့်ရချုပ်ဖောက်မှုတွေများလာကစိုးရိမ်မှုတိုးလာလာမှာတာမန်မိုးနစ်ပွဲသွားရင်မစီမဆိုင်ဖန်ဆီးခင်ရသူအမျိုးသမီးတူက
မိမတို့ကိုမျက်စိကိုအဝတ်စီရဲလက်ပြန်ကြိုးတုပ်ပြီးတော့ဖမ်းခေါ်သွားကြတယ်။ညနေလောက်ကျတော့ရှိပီသားစစ်ကြောကြီးကိုပို့တယ
်။နောက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူခွင့်ရနှစ်ခေတ်ပြိုင်ကဘာအစီအစဉ်မှာလဲကဘာတဝမ်းဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတာကိုပြောပြထားပါတယ်။နောက်ပိုင်းမှာလဲစနေညနောက်ထပ်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီးပွားရေးသတင်းနဲ့ဥတုရာသီရေးအစီအစဉ်တွေကိုစတိုက်ပြောပြဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆင်မြတ်မွန်နဲ့တူပြောပြပေးပါပါခင်ဗျာ
။ယူကရိန်းနိုင်ငံကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းအမေရိကန်ဒုသမ္မတကာမလာဟဲရစ်ကဒီကနေ့ကြေညာလိုက်ပါတယ်။တပ်တွေအထောက်အထားတွေဥပဒေသတ်မှတ်ချက်တွေကိုလေ့လာသုံးသပ်ခဲ့ပြီးတဲ့နောက်ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာကိုတန်တရားဖြစ်စရာမရှိဘူးလို့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Munich Security Conference လုံခြုံရေးညီလာခံမှာပြောကြားလိုက်တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခဲ့သူတွေဒီပြစ်မှုတွေကျူးလွန်အောင်အမိန့်ပေးသူတွေအားလုံးအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကဥပဒေကြောင်းအရသုံးသပ်ပြီးအခုလိုတရားဝင်သတ်မှတ်လိုက်တဲ့အတွက်ရုရှားကျူးကျော်စစ်အပေါ်ချက်ချင်းတော့အကျိုးဆက်တွေရှိလာမှာမဟုတ်ပါဘူး။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုနိုင်ငံတကာအတိုင်းအဝိုင်းကနေနောက်ထပ်ဖယ်ချင်နိုင်ဖို့နဲ့သူ့အစိုးရဖွဲ့ဝင်တွေကိုနိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့အတွက်အမေရိကန်အစိုးရကမျှော်လင့်ပါတယ်။သမ္မတဂျိုးဘိုက်ဒန်ဦးဆောင်တဲ့မဟာမိတ်တွေရဲ့ပူတင်အပေါ်အရေးယူမှုကြောင့်ရုရှားဟာအင်အားချိနေတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့အမေရိကန်ဒုသမ္မတကာမလာဟဲရစ်ကမြူနစ်လုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ရှင
်။ဒီမြူနစ်လုံခြုံရေးညီလာခံမှာပဲယူကရိန်းသမ္မတကတော့ယူကရိန်းကိုနိုင်အောင်ကူပေးတာကလွယ်လို့တခြားနိလမ်းမရှိတော့ဘူးလို့ပြောလိုက်ပါတယ်။အမေရိကန်ကလွှတ်တော်အမတ်တွေပါဝင်ကိုယ်စားလှယ်50ခန့်တက်ရောက်နေတဲ့ဂျာမနီကဒီကမ္ဘာလုံခြုံရေးညီလာခံကြီးမှာသမ္မတဗလာဒီမာဇယ်လန်စကီကဗီဒီယိုကနေ30မိနစ်ကပဲအခုလိုမေးခွန်းပြောခဲ့တာပါ။သမ္မတဇယ်လန်စကီကကျွန်တော်တို့ယူကရိန်းကိုလွတ်မြောက်အောင်မဖြစ်မနေလုပ်ရမှာပါ။ဒါကဥရောပအတွက်လည်းပါပါတယ်။ဘာလို့လဲဆိုတော့ရုရှားလက်နက်တွေကကျွန်တော်တို့ကိုပြစ်နေတာအပြင်ကျွန်တော်တို့အိမ်နီးချင်းတွေကိုလည်းချိန်ရထားပြီးသားဖြစ်နေလို့ပါလို့ဒီမြို့နဲ့ညီလာခံကြီးမှာပြောခဲ့တာပါဒီမြို့နဲ့လုံခြုံရေးညီလာခံကြီးကိုယောပပါဝင်ကမ္ဘာနိုင်ငံတွေကယာကနန်းတွေချီတဲ့နိုင်ငံရေးစီရေးခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေနဲ့အတူအမေရိကန်အစိုးရပါတီနဲ့တိုက်ခန့် Republican Party ကအထက်နဲ့အောက်လွှတ်တော်အမတ်တွေလည်းပေါင်းပြီးတက်ရောက်နေကြပါတယ်1963ခုနှစ်ကစပြီးကျင်းပလာတဲ့ဒီမြို့နဲ့လုံခြုံရေးညီလာခံကြီးကိုအခုတက်လာတဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာအခုအချိန်ထိအများဆုံးကိုယ်စားလှယ်အဖွဲ့တွေကတခုဖြစ်တယ်လို့လည်းအမေရိကန်ရရှိတွေကဆိုပါတယ်ခင်ဗျာ
။မြူနစ်လုံခြုံရေးညီလာခံမှာဒီဒုတိယနေ့ဖြစ်တဲ့ဒီနေ့မှာရုရှားတို့ကျူးကျော်တိုက်နေတဲ့ယူကရိန်းအပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU, ဥရောပသမ္မတအမေရိကန်နဲ့ဗြိတိန်ကောင်ဆောင်တွေဆွေးနွေးနေကြပါတယ်။ဒီနေ့ညီလာခံမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင် ဗြိတိန်နိုင်ငံသားရေးဝန်ကြီး James Cleverly တို့အပြင်ယူကရိန်းနိုင်ငံသားရေးဝန်ကြီးတို့တက်ရောက်နေပါတယ်။နှစ်စဉ်ကမ္ဘာခေါင်းဆောင်တွေနိုင်ငံရေးသမားတွေလုံခြုံရေးဆရာကျွမ်းကျင်သူတွေတက်ရောက်ကြတဲ့နေလာကန်ကြီးမှာရုရှားခေါင်းဆောင်တွေဟာအနှစ်20အတွင်းမှာပထမဆုံးအကြိမ်ဖိတ်ကြားခြင်းမခံရပါဘူး။ယူကရိန်းအတွက်အလွန်အမင်းလိုအပ်နေတဲ့လက်နက်တွေပံ့ပိုးနိုင်ဖို့အတွက် EU ဥရောပသမဂ္ဂအနေနဲ့လက်နက်ထုတ်လုပ်မှုတွေကိုအရှိန်မြှင့်တိုးလှုပ်သင့်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဒီကနေ့စနေနေ့ညီလာခံမှာပြောကြားပါတယ်။ EU အနေနဲ့အသင့်ဖြစ်အောင်ပြင်ထားတဲ့လက်နက်တွေရှော့မသွားအောင်လို့ဒါမှမဟုတ် 1.55 မမအမြောက်ဆန်လို့လက်နက်တွေကိုယူကရိန်းကိုပို့ဆောင်နိုင်အောင်လို့လရီနှစ်တွေနဲ့ချီစောင့်မနေနိုင်ဘူးဆိုတာကိုဥရောပကော်မရှင်ဥက္ကဋ္ဌကထောက်ပြပြောသွားပါတယ်။နေတိုးအဖွဲ့အကြီးအကဲ Jens Stoltenberg ကလည်းနေတိုးအဖွဲ့ကိုချက်ထွင်ဖို့အချိန်ရောက်နေပြီလို့ဒီနေ့ညီလာခံမှာပြောကြားပါတယ်။ယူကရိန်းပေါ်ရုရှားတို့ဝင်ရောက်စစ်တိုက်တာကိုတရုတ်ကအနီးကပ်စောင့်ကြည့်နေတယ်လို့သူကပြောပြီးတော့ဥရောပမှာဒီနေ့ဖြစ်နေတာကအာရှမှာမနှက်ဖြန်ဖြစ်လာနိုင်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ် Stoltenberg ကပြောကြားခဲ့ပါတယ်ရှင်။
ဆီးရီးယားမှာတော့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုထဲ IS သေကြခေါင်းဆောင်တူသေဆုံးသွားခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးရဟတ်ယာဉ်နဲ့စီးနင်းတိုက်ခိုက်မှုအတွင်း IS အကြမ်းဖက်အဖွဲ့အကြီးအကဲခေါင်းဆောင်တူအခုလိုသေဆုံးခဲ့တယ်လို့အမေရိကန်တပ်ဖွဲ့ဝင်၄ဦးလည်းထင်ရှားရခဲ့တယ်လို့အမေရိကန်အင်ပီရောကအတည်ပြုပေးလိုက်ပါတယ်။ IS အကြမ်းဖက်အဖွဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Hamza El Homsi ဟာအသက်မခံရခင်ဆီးရီးယားရှေ့ပိုင်းမှာရှိတဲ့ IS အကြမ်းဖက်ကွန်ရက်ကိုဦးဆောင်ကုတ်ခဲ့နေသူဖြစ်တယ်လို့လည်းအင်ပီရိုအမျိုးသားလုံခြုံရေးအဖွဲ့ပြောခွင့်ရဂျွန်ကာဘီကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အမေရိကန်ရဲ့မဟာမိတ်ကတ်အဖွဲ့တွေကိုဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစုတွေနဲ့အတူပူးပေါင်းပြီးတပ်သားရင်းနေညာဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကလည်းအစောပိုင်းတည်းကပြောထားပါတယ်။တိုက်ခိုက်ချိန်ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်အမေရိကန်တပ်ဖွဲ့ဝင်၄ဦးနဲ့အတူသူတို့နဲ့အတူတာဝန်ထမ်းဆောင်နေတဲ့ခွေးတကောင်ထံရခဲ့ပြီးအားလုံးစေဝါခံကုသမှုရှိနေကြောင်းကိုလည်းပြောခွင့်ရကာဘီကဆက်ပြောခဲ့ပါတယ်။ဒါပေမဲ့သူတို့အားလုံးစိုးရိမ်ရတဲ့အခြေအနေတော့မရှိဘူးလို့သူကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုက်တိုမီတာ19 kHz 1553ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ February 18ရက်စနေနေ့ညဘက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းပင်လယ်ဘက်ကိုပယ်ထိန်ထက်မစ္စိုင်းဒုံးတစ်ခုမြောက်ကိုရီးယားနိုင်ငံကဒီကနေ့ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားဖူးတွဲစေဦးစီးချုပ်များဥက္ကဋ္ဌကပြောကြားပါတယ်။ဘာမစ္စိုင်းဒုံးအမျိုးအစားလဲဘလောက်အကွာအဝေးထိရောက်တယ်လဲဆိုတာကိုတော့လောလောဆယ်အတိအကျမပြောသေးပါဘူး။ပယ်ထိန်ထက်ဒုံးဖြစ်ပုံရတဲ့ဒုံးကြီးတစ်ခုမြောက်ကိုရီးယားကပစ်လွှတ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကလည်းဒီကနေ့ပြောကြားပါတယ်
။北朝鮮は本日17時21分頃北朝鮮西岸から
ဂျပန်စံတော်ချိန်ညနေ 9:00 ခွဲလောက်မှာပယ်ထိန်တက်ဒုံးအနည်းဆုံးတစ်ခုကိုမြောက်ကိုရီးယားအနောက်ဘက်ကမ်းခြေကနေပြီးတော့အရှေ့ဘက်ကိုဥတီပစ်ခတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတိုရှီရိုအီနိုကပြောကြားခဲ့တာပါဒုံးချီသွားရလမ်းကြောင်းအရဂျပန်အထူးစီးပွားရေးဆောင်ရေးပိုင်းနဲ့ဖြစ်တဲ့ဟော့ကိုင်ဒိုနယ်ရဲကအိုရှီမာချိုအနောက်ပိုင်းကိုဥတီသွားနေတယ်လို့ခန့်မှန်းကြောင်းလဲဝန်ကြီးကအဲ့ဒီအချိန်တုန်းကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်စစ်တပ်တို့နှစ်စဉ်လုံနေကြပူးတွဲစစ်ရေးလေ့ကျင့်မှုအတွေ့ပြင်ဆင်နေချိန်မှာဘယ်ရောကမှနဲ့မတူတဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်လို့မြောက်ကိုရီးယားကချိန်ချောက်ခဲ့ပြီးတဲ့နောက်မှာပဲအခုလိုဒုံးကျည်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေတုံးလာခဲ့ရဲ့ဘလို့တုံးပြန်မလဲဆိုတာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်ကြားမှာတရက်ကြာဆွေးနွေးလေ့ကျင့်မှုကိုဝါရှင်တန်မြို့တော်မှာရှေ့သတင်းမှတ်ချက်မှာစတင်မှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ရပိုပြီးတော့ကြီးမားလာနေတာနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေပူးတွဲပြီးတော့အရင်နှစ်တွေကထက်ပိုကြီးကျယ်တဲ့စီးရဲလေ့ကျင့်မှုတွေကိုလုပ်မယ်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးမူဝါဒဆိုင်ရာဒုဝန်ကြီးကပြောကြားထားပါတယ်မလလေကစတင်ပြီး17ရက်ကြာပြည့်လုံးမဲ့စီးရဲလေ့ကျင့်မှုတွေအတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ယာဉ်နဲ့ရုရှားနဲ့ယူကရိန်းစစ်ပွဲအခြေအနေတွေကိုထင်ဟတုံ့ပြန်မဲ့လေ့ကျင့်မှုတွေလည်းပါမယ်လို့ပြောကြားထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာတော့မိုးရေဆေးကုန်ကျန်25ဒံကျော်တင်စီရမိခဲ့ပါတယ်မြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့ကုန်စည်တွေထဲမှာမိုးရေဆေးဝါးထွက်လို့ရမှာကုန်ကျန်အဖြစ်အသုံးပြုတဲ့ဆိုရန်ဆာနိုင်အခုလို25ဒံကျော်တွေ့ခဲ့တယ်လို့ထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်။ဒီလ12ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်အမှတ်နှစ်ချစ်ကြီးတရားကနေအကောက်ခွန်ဌာနကိုဖြတ်ပြီးမြန်မာဘက်ကိုပို့ဆောင်မဲ့ကုန်စည်တွေကိုမတင်ကားလို့ထိုင်းမိုးရေနှင်းနှင်းအဖွဲ့တွေနဲ့နေပြည်တော်စစ်တပ်တွေရဲတွေကအသေးစိတ်စစ်ဆေးရမှာအခုလို့ရှာဖွေတွေ့ခဲ့တာဖြစ်တဲ့အကြောင်းတောက်ကြံတွေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမိုးရေနှင်းနှင်းရေးပြည်တော်တွင်မှ ပိုင်ယာစီရီဝါထာနာဗရန်ကွန်ကအခုလိုပြောပါတယ
်တော့ကက်ပိုင်ကနะครับจนกว่าคดีเนี่ยศาลจะพิพากษาถึงจะเอาไปทําลายได้ซึ่งจะใช้
ท่านนี้มุยิกုံจันတွင်เนี่ยปัตตะลุเตชาสิทธิ์เสบุด้วยมุยิเสวาเนเนฐานะကိုလွှဲပြောင်းပြီးသွားมาဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ရရှိပြီးသားမှသာဖြည့်ဆည်းသွားမှာဖြစ်တယ်လို့ထိုင်းပါတာနဲ့ပြောဆိုသွားတာပါအခုလိုဖန်ဆီးတဲ့မွေးရုံကြမ်းတွေဟာရပါစိတ်ကြွစေထုတ်မယ်ဆိုရင်အပြားတန်ပေါင်း950လောက်ထုတ်လုပ်နိုင်တယ်လို့လည်းထိုင်းမွေးစေဝါနေနေပြည်တို့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေအတွက် WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကအခုကြီးရှော့ချမဲ့အစီအစဉ်ကြောင့်ရိုဟင်ဂျာဒုက္ခသည်တန်းတဲ့ချီပုံမဆိုးရတဲ့အကျိုးဆက်တွေကြုံလာရနိုင်တယ်လို့ရိုဟင်ဂျာလူ့ခွင့်ရေးလှုပ်ရှားသူတွေကသတိပေးပြောလိုက်ပါတယ်။ရန်ပုံငွေရှားပါလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးနေတဲ့အခွင့်အရေးတွေကိုမတ်လ၁ရက်နေ့ကစပြီးတော့18ရာခိုင်နှုန်းရှော့ချမဲ့အကြောင်း WFP ကတောက်ချာနေကကြေညာပါတယ်။လက်ရှိမှာဒုက္ခသည်တယောက်ဟာလစဉ်ရိက္ခထောက်ပံ့12ဒေါ်လာရနေရာကနေမလကစပြီးတော့တလကို10ဒေါ်လာသာရရှိတော့မှာဖြစ်ပါတယ်တလကို2ဒေါ်လာရှော့ချလိုက်တာဆိုပေမဲ့အရင်ကတည်းကစားနပ်ရိက္ခအကူအညီလုံးလုံးလောက်လောက်မရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒါဟာကြီးမားတဲ့အချက်အသေးဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေဆောင်ရွက်ပေးနေတဲ့အဖွဲ့တွေအတွက်လည်းရိုက်ခတ်မှုတွေပြင်းထန်လာနိုင်တဲ့အကြောင်း WFP ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်ကပြောပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပုံမထည့်ဝင်ကူညီပေးဖို့အတွက်ဗြိတိန်အခြေစိုက် BROU ရိုဟင်ဂျာအဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်
။တရုတ်နိုင်ငံကယူနီမြောက်နယ်မှုထိတ်တန်းဘဏ်တစ်ခုတည်ထောင်သူဘီလျံနာတစ်ထည်ရေးပြောင်းနေတယ်လို့သူ့ကုမ္ပဏီကပြောလိုက်ပါတယ်။ China Renaissance ယူနီမြောက်နယ်မှုဘဏ်ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့ဘောင်ဖန်းနဲ့ဆက်သွယ်မရတာနှစ်ရက်ရှိပြီလို့ဘဏ်ကချက်တာပရင်းနဲ့မှထုတ်ပေါ်ပြောခဲ့တာပါ။ဘန်နဲ့ဆိုင်တဲ့လုပ်တွေများနေတာကြောင့်သူ့ကိုဆက်သွယ်လုပ်လို့ရမှာမဟုတ်ဘူးဆိုတာမျိုးဘုတ်ဖွဲ့ကိုအတိပေးထားတာမျိုးလည်းမရှိဘူးလို့ဘန်ကပြောပါတယ်။ဗီရန်နာပေါင်ဖန်ဟာတရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေအားမှာအင်မတန်အရေးပါသူတစ်ဦးဖြစ်ပြီးတရုတ်ပြည်တွင်နည်းပညာအခြေခံလုပ်ငန်းသစ်မျိုးစုံပေါ်ထွက်လာအောင်အဓိကခန်းအခန္ဓာကနေပါဝင်ခဲ့သူပါ။အခုလိုတရုတ်နိုင်ငံမှာလူသိများတဲ့ဘန်လုပ်ငန်းရှင်တယောက်ပျောက်သွားတဲ့အတွက်သူ့ဘန်ရဲ့အစုရှယ်ယာဈေးတွေလည်းတောက်ကြနေက50ရာခိုင်နှုန်းထိကျဆင်းခဲ့ပါတယ်ခင်ဗျာ။ထိတဲ့ရောက်တဲ့တွေကိုမဆွတ်မြတ်မှုနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့အပစင်ကဏ္ဍတွေကိုပြပြမှာပါအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မတိုင်ခင်စနေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့တို့တန်အစီအစဉ်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ဆေးရနာသိမ့်ပြီးတန်တရားနဲ့ဖန်စီနှိပ်စက်ခံရတဲ့လူငယ်တွေများလာတာကိုနားဆင်ကြည့်ရှုရမှာပါမြန်မာနိုင်ငံမှာလူငယ်တွေတန်တရားနဲ့ဖန်စီခံရတာရိုက်နှက်နှိပ်စက်ထောင်ကြားခံရတာတွေဟာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းတိတိတသာပိုဆိုးလာတဲ့လူလူခွင့်ရေးတက်ကြွလှရှားသူတွေနဲ့ကိုယ်တိုင်ကြုံတွေ့ရတဲ့လူငယ်တချို့ကပြောပါတယ်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့ပြီးစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုဒီနေ့လူငယ်တွေအတော်များများကြုံနေရတဲ့အကြောင်းဒီတစ်ပတ်ဒုတန်စီစဉ်မှာ Frontier အဖွဲ့သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
စစ်သားပေါ်လာတယ်လည်းနာဒီဆုံးနံပါတ်မင်းနန်းသားရလို့ပဲလေဘယ်လိုဘယ်လိုဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံ
ဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံ
ဘုံဘုံဘုံဘုံဘုံ
ဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံအထူးသဖြင့်လူငယ်တွေအုပ်စုလိုက်ရှိနေတာခရီးသွားလာကြတာမျိုးတွေဆိုရင်ပို့ပြီးတော့ဖန်ဆီးခံရပါတယ်။မကြသေးခင်ကမကွေးတိုင်းဘက်ကဖြစ်ရတဲ့ခုမှဆိုပခုတ်ကူမျိုးကရွာတရွာအနီးမှာလူငယ်၉ယောက်ဖန်ဆီးခံလိုက်ရပါတယ်။သတင်းတွေထဲမှာတော့လူငယ်တွေဟာဒေသခံ PDF နဲ့ဆက်ဆက်တယ်လို့ဆွဆွဲချက်နဲ့ဖန်ဆီးခံရတာလို့ဖော်ပြတာတွေရှိပေမဲ့သူတို့တွေဟာအရက်သားတွေလားဒေသခံ PDF နဲ့ဆက်ဆက်နေတာလားဆိုတာကိုတော့တေချာအတိမပြုနိုင်သေးပါဘူးဒါပေမဲ့သူတို့ရဲ့ငယ်ရွယ်မှုတွေကသူတို့ကိုစစ်ကောင်စီတပ်တွေရဲ့ပြစ်မှတ်ဖြစ်စေခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အသံတချို့ကိုပြောင်းလဲထားသလိုအသံအစားထိုးဖတ်ထားပါရရှင်။
ကျွန်တော်တို့ဒါတာအရင်ကတော့လက်ပိတ်နိုင်ထိုင်ထိုင်နေအချင်းရှိရင်လို့ဟိုဘောလုံးမဲမှာမဟုတ်ဘူးညကနေပေါ်လာရင်ဆောင်လို့လက်ပိတ်နိုင်သွားရရတာပေါ့ဗျာစကားကြိုက်ကြတဲ့ဆိုတာအဲ့လိုမျိုးဆိုရင်ထားလာတာဗျာအဲငွေရင်းတရားမှာငွေရင်းကြောင့်ပြောခဲ့တယ်ဆိုတာငွေရင်းကြောင့်ပြောလိုက်တယ်ဆိုရင်အဲ့ဒီဆိုအရောင်းနဲ့တော်တော်ဟောဒီဒီကျွန်တော်လည်းဟာတလင်းလုံးလုံးထိုင်နေမယ်ဆိုရင်ကအဲ့ပြောနေတဲ့လူကိုလုံရဲ့အုပ်စုကနောက်ရက်တားထိုင်သူတို့တော့မသိကြတော့ဘူးကြတယ်အဲ့လိုမျိုးကြုံပြီးလာပြီးဆောင်ပြီးတော့ဖမ်းပြီးစစ်တာဖိတာလို့ဆိုတာကျွန်တော်မျက်မြင်ကိုတွေ့ရတာကြည့်လိုက်အဲ့လိုမျိုးအခြေအနေရှိရပ
ါရန်ကုန်မြို့မှာနေထိုင်တဲ့လူငယ်ကိုဟင်းကသူကြုံတွေ့ခဲ့ရတာကိုပြောပြခဲ့တာဖြစ်ပါတယ်အခုဆိုစစ်အုပ်ချုပ်ရေးအောက်မှာနေထိုင်ရတာကစိတ်လုံခြုံမှုမရှိတော့ဘူးလို့သူကဆိုပါတယ်အသက်20ဝန်းကျင်အရွယ်မတ်တီရီကတော့တငယ်ချင်းတွေနဲ့တွေ့ဆုံပြီးပြောကြမယ်ဆိုပြီးတငယ်ချင်းတို့ရဲ့မွေးနေ့ပွဲကိုလာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအိမ်မှာမွေးနေ့ပွဲလုပ်နေတော့သူတို့တငယ်ချင်းတစုစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးတာကိုခံလိုက်ရပါတယ်
။အဲ့ဒီကတငယ်ချင်းမွေးနေ့တငယ်ချင်းကသူ့မွေးနေ့မဟုတ်ကြွေးမဲ့လာခဲ့ဆိုပြီးချင်းကိုညီမသွားခဲ့တယ်။သွားတာကတော့ညီမတယောက်တည်းသွားတာ။အဲ့ဒီချင်းသားရဲ့နေရာမှာ9ရက်လောက်တော့ရှိရဲ။ညပိုင်းလောက်မှာအစီအင်းစစ်မယ်ဆိုပြီးတော့တကားလာခောက်တယ်။ညီမတို့ကအဲ့စီရင်မတိုင်တာတော့အဲ့ဒီအိမ်ပိုင်ရှင်အမကနေပြီးတော့သူ့ပဲတိုင်ထားတာရှိတော့သူ့အဲ့စီရင်ကိုပြရတယ်။အဲ့ဒီအချိန်မှာညီမတို့ကနောက်ခေဘက်မှာပုန်းနေကြတယ
်။အခန်းထဲရှိနေတဲ့အသက်20ဝန်းကျင်အရွယ်ယောက်ျားလေးလေးဦးနဲ့မိန်းကလေး3စလုံးဖမ်းဆီးခံခဲ့ရပြီးညာရင်းချင်းစစ်ကြောရေးပို့ခံခဲ့ရပါတယ်။သူတို့အဖွဲ့ထဲမှာတော်လန်ရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်တဲ့လူငယ်တအူးပါဝင်နေတာကြောင့်စစ်ကြောရောက်တဲ့အခါသူတို့ကိုပါတော်လန်ရေးနဲ့စိုက်နာတွေကိုဆွဆွဲမင်းမြန်းနာခံခဲ့ရတယ်လို့မတ်တီရီကဆိုပါတယ်။
ညီမတို့ကိုမျက်စိကိုအဝတ်စီရဲလက်ပြန်ကြိုးတုပ်ပြီးတော့ဖမ်းခေါ်သွားကြတယ်။ညနေလောက်ကျတော့ရွှေပြည်သားစစ်ကြောကြီးကိုပို့တယ်။ယောက်ျားလေးတွေတော့မပါဘူး။မိန်းကလေးတွေကိုအရင်ပို့တာ။အဲ့ဒီမှာမေးပြီးရိုက်တယ်။နင်ကဘယ်တက်ကလဲ။တော်တယ်ဘယ်နှခါသွားဘူးလဲ။ယောက်ျားတစ်ပိတ်ကဘယ်နှခါလိုက်ဘူးလဲမေးတယ
်။မတိရီနဲ့အခြားမိန်းကလေးနှစ်ဦးကိုဖမ်းဆီးပြီး၁၇ရက်အကြာမှာပြန်လွှတ်ပေးခဲ့ပြီးမယ်။ယောက်ျားလေးလေးဦးကိုတော့အကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခဲ့ပြီးထောင်နဲ့၈နှစ်ကနေ၅နှစ်အထိချမှတ်ခဲ့ပါတယ်။စစ်ကောင်စီဟာအာဏာစသိမ်းတဲ့2021ဖေဖော်ဝါရီတရက်နေ့ကစလို့သူတို့ကိုဒီဇိုင်းမမတ်တော်လှန်ပုတ်ကန်ကြသူလူငယ်အင်အားစုတွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေစတိုက်လှုပ်ဆောင်နေပါတယ်။လူငယ်တွေကလည်းလမ်းပေါ်ကဆန္ဒပြပွဲတွေကနေစပြီးမြို့ပေါ်ပျောက်ကြားသပိတ်တွေနဲ့တော်ရင်လက်နက်ကင်လမ်းစဉ်တွေအထိအာဏာရှင်စန့်ကျင်တဲ့ကဏ္ဍအသီးသီးမှဥဆောင်ပါဝင်နေကြသေးပါဒါကြောင့်စစ်ကောင်စီလက်ထက်လူငယ်တွေတန်တရားနဲ့ဖမ်းဆီးခံရတဲ့ဖြစ်စဉ်တွေကမြို့ပြတွေကနေကြေးလက်အထိနိုင်ငံအနှံ့မရေမတွက်နိုင်အောင်ရှိနေပါတယ်။ဒီလိုစစ်ဆေးမြင့်မြန်ပြီးတန်တရားရှိရင်ဖမ်းဆီးတာမျိုးတွေကလူငယ်တွေရဲ့ခုခံတော်လှန်မှုအားကောင်းတဲ့ဒေသတွေမှာဆိုရင်အခြေအနေတွေကပိုဆိုးပါတယ်။တနင်္သာရီတိုင်းဘက်မှာတော့စားတောက်ဆိုင်မှာမွေးနေ့ပွဲလုပ်နေတဲ့လူငယ်တစုကိုစစ်ကောင်စီတပ်သားတွေကတမင်ဝင်ဖမ်းတာမျိုးလုပ်ခဲ့ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနေ့ကတော်လိုင်းအင်အားစုတွေကအစီကားတပိတ်နေအဖြစ်သတ်မှတ်တဲ့နေ့မှာမွေးနေ့ပွဲလုပ်ပြီးလို့ဖန်ခံခဲ့ရတာပါ။တဝဲခရိုင်တပိတ်ကော်မတီကပြန်ကြားရေးတာဝန်ခံကိုစောစောကအဲ့ဒီနေ့ကမွေးနေ့ပွဲမှာလူငယ်32ဦးဖမ်းဆီးခံခဲ့ရတယ်လို့ဆိုပါရယ်။အဲ့ဒီထဲကမိန်းကလေးတွေနဲ့အသက်18နှစ်အောက်လူငယ်ယောက်ျားလေးတွေကိုတယောက်ကိုငွေ3000စီကောက်ခံပြီးပြန်လွှတ်လိုက်ပေမဲ့လူငယ်ယောက်ျားလေး9ယောက်ကိုတော့ဆက်ပြီးဖမ်းထားခဲ့တယ်လို့ဆိုပါရယ်။
အဲသူတို့အပြည့်ဟိုပြောမစရာအပြည့်ရှာတာပေါ့လားအပြည့်ရှာတဲ့စီတဲ့အပြည့်ရှာလို့မတွေ့ဘူးပြည့်ရှာလို့မတွေ့တဲ့စီကြတော့သူတို့ဒီပြည်သူ့စုပဲတွေစီအောင်ဝင်ကြည့်ပြီးတော့အဲအဲ့ဒီသူ့ရောက်ပြလောက်ပစ်လိုက်တာပေါ့နော်အဲကျွန်တော်တည်ရတဲ့တော့ပြည်သူ့စုရဲ့ပစာ service ကျော်ဆိုင်မပေးမိပါလောက်စီမှကိုရတယ်လို့ပြောတယ်အဲ့ဒီသူ့ရောက်ရပြည်သူ့စုဝင်တယ်လေအဲ့ဒီဆက်လက်ရဲလဲပြီးတော့အဲ့ဒီသူ့ရောက်ပြလောက်လိုက်တယ်နောက်ပြီးတော့ဟိုနှစ်ယောက်ကြတော့ဒီဝဲကြည့်ထောက်ပို့လိုက်တယ်သူတို့အမှုဖွေးပြီးတော့
ကိုစောစောကတော့အခုလိုလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေကသူ့ရဲ့ဒေတာလောင်းလုံမျိုးလိုအခြားဒေတာတွေမှာလည်းဖြစ်နေတယ်လို့သူကယုံကြည်ပါတယ်
။အဲဒီကတော့ဒီလူငယ်တွေဆိုလို့ရှိရင်အဲကျွန်တော်ဘက်မှာတပိတ်လှုပ်ရှားမှုတွေအောက်ပါတယ်ဗီဒီယိုတွေလှုပ်ရှားမှုတွေဖြစ်ရစီကြတော့လူငယ်တွေဆိုလို့ရှိရင်ဒီကဒီပြင်မှတ်ထားတယ်လေ။အဲဒီကြတော့သူတို့နဲ့တွားတွေ့လို့ရှိရင်ဒီမျိုးဆက်ဆက်ခံရတာလည်းဒီမျိုးရှိတယ်။အဲဒီဖြစ်ခဲ့ဖို့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှလည်းဆက်ဆက်တာမျိုးမရှိပါနဲ့အဲဒီမျိုးလူငယ်ဖေးရောက်အနေနဲ့တင်နာနဲ့လက်ပြည့်တဲ့ဖြစ်ခဲ့ဖို့တာပေါ့နော်။ကျေပူရစီကြတော့လူငယ်တွေကအဲတရားတွေကြောက်မှုပဲသူတို့ကဖိတ်မသွားရောက်ဘူးလည်းမျိုးပေါ့သူတို့စစ်စစ်ခံရမှာအဲခိုးကရစ်တရားရစ်ကြည့်အရစ်ခံရမှာဘူးဒီမျိုးမလူတဲ့အတွက်ကြောင့်မို့သူတို့ရှိတဲ့နေမပြဘူး
ထို့တန်အနေနဲ့ကုလသမဂ္ဂလူခွင့်ရေးပညာစာရန်ပါအချက်တွေဖြစ်တဲ့လွတ်လပ်စွာထင်မြင်ချက်နဲ့ထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသွားလာခွင့်နဲ့နေထိုင်ခွင့်မတရားဖန်ဆီးခြင်းသို့မဟုတ်အိမ်တွေမှာမတရားဝင်ရောက်ဖန်ဆီးခြင်းအသက်ရှင်ခွင့်လွတ်လပ်မှုနဲ့လုံခြုံရေးလိုလူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်ရပ်တွေကိုသတင်းဆောင်ပါများစွာတင်ဆက်ခဲ့ပြီးဖြစ်ပါတယ်ဒီအခွင့်အရေးတွေအားလုံးကအလုံးအတွက်တန်းတူညီမျှမှုရှိရပါမယ်ဆိုပေမဲ့မြန်မာနိုင်ငံကလူငယ်တွေကတော့သူတို့ဟာအန္တရာယ်ရှိနေတယ်လို့ခံစားနေကြရပါတယ်။ဒုအတန်ရဲ့စကားပြောခဲ့ရတဲ့လူငယ်တွေအများစုကတော့လမ်းမတွေမှာလူငယ်တယောက်ချင်းဖြစ်စီအုပ်စုလိုက်ဖြစ်စီသွားလာတဲ့အခါစစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးမေးမြန်းမှုကိုအချိန်မရွေးခံရနိုင်ပြီးဖမ်းဆီးခံရနိုင်တာကိုစိုးရိမ်စိတ်တွေရှိနေကြောင်းပြောပြကြပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လေးကလူငယ်တွေဟာမလုံခြုံစိတ်တွေနဲ့ကြောက်လန့်နေကြရတယ်လို့ဆိုပါရယ်
။တွေ့လူငယ်တွေကလမ်းပေါ်ထွက်တဲ့အခါမှာလည်းတနတ်နဲ့တကယ်ကြီးစစ်တွေနဲ့တပ်ဖြတ်ခြင်းအပြင်ဒီလူငယ်တွေကိုဖိနှိပ်တယ်၊ကြောက်စိတ်ကိုသွင်းတယ်။အာနောက်လူငယ်တွေကိုဖမ်းတဲ့အခါမှာအဓိကအဖြစ်ဆိုလူငယ်ဖြစ်ချင်းကသာလင်မြန်မာပြည်မှာလုံလောက်နေပြီ။ဒါဖမ်းဆီးထောင်ချရေးယူဖို့လုံလောက်နေတဲ့အနေအထားမှာရှိတယ်။ဒါဆိုလူငယ်တွေရဲ့သဘောသဘာဝကဒါမတရားမှုကိုတွန်းလှန်ခြင်းနဲ့စိတ်သက်ကရှိရပေါ့နော်ဆိုတော့ဥမာလမ်းပေါ်မှာဟိုလမ်းလျှောက်သွားတယ်လူငယ်ဖြစ်တယ်မျိုးသမီးပါတယ်မျိုးသားပါမယ်ပြီးရင်လူကြီးပါမယ်အဲ့ထဲမှာဆိုရင်တို့အဓိက pick လုပ်သွားမှာကမျိုးလူငယ်မျိုးသားကိုအဓိက pick လုပ်သွားနိုင်ကြီးရှိရပေါ့နော
်ဆွဆွဲဖန်ဆီးခံရပြီးဆိုရင်လေတကယ်လို့အပြစ်မကျူးလွန်ခဲ့ရင်တော့ဒါမှမဟုတ်အပြစ်ရှာမတွေ့ခဲ့ရင်တော့မှလွတ်နိုင်ချေနေပါပြီးအများစုကပြစ်ဒဏ်ချမှတ်ခံရတယ်လို့တရားလွှတ်တော်ရှေ့နေတဲ့အုပ်ကလက်ရှိအခြေအနေကိုပြောပါတယ်
ဆိုတော့အရင်တော့ဒီတရားစွဲအဖွဲ့ကြီးဆိုတာကပေါ့နော်ဒီအမှုကိုပူလိုက်စုံစမ်းထောက်ခံတယ်ပြီးတော့မှတရားစွဲရဲ့ကိစ္စရပ်တွေကိုစောင့်ရတယ်ဒါပေမဲ့အခုကျတော့အဲ့လိုမျိုးမဟုတ်ဘူးတရားစွဲအဖွဲ့ကြီးကပူလိုက်စုံစမ်းထောက်ခံတာမလုပ်တော့ပဲတဲ့ဒါညွှန်ကြားပေးတဲ့ဟိုအဖွဲ့ကြီးကနေပြီးတော့ညွှန်ကြားချက်အတိုင်းသူတို့ကတရားစွဲတာမျိုးစောင့်ရတယ်ဆိုတဲ့အခါကျတော့ဒီလူတယောက်ကကျွန်တော်မဟုတ်ပါဘူးဆိုပြီးတော့ဘနောက်ပဲညင်ညင်တော့ဟုတ်မဟုတ်တဲ့ကြောင်းတွေကိုသတ်ပြီးဘနောက်ပဲကြက်ကြက်သူဒီတရားစွဲထားပြီးဆိုရင်တော့ဆက်တခုနဲ့တရားစွဲထားပြီးဆိုတရားကြီးဆိုင်ရဖို့ကဟိုဟာလေးချခိုင်းလုံးများတယ
်ကိုအောင်အောင်ကမိသားစုစာဝတ်နေရေးကြောင့်လေဘက်ကဆက်လို့ရေးလုပ်ငန်းခွင်တခုမှပြန်တော့လုပ်ခဲ့ဘူးပါတယ်အဲ့ဒီတုန်းကသူတို့လှုပ်သမားအဖွဲ့လန်ခီးတနေရာမှာကြုံခဲ့ရတဲ့စစ်ဆေးခံရမှုအတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
။ယောက်ျားအများကြီးတွေပေါ့အမကားတစ်စီးပေါ့အဲကျွန်တော်တို့အလုပ်ကိုသွားမကားဖို့ကျွန်တော်တက်တယ်။တက်တဲ့အချိန်မှာပဲလမ်းကြောင်းနဲ့ကားတစ်စီးကမောင်းလာတယ်။မိကထူလာ။ထူလာထူပြီးကျွန်တော်ကားနဲ့ကောင်းရင်ဆိုင်ပိုက်တော့ဒီဘက်ကားမှလည်းရက်ပြလိုက်ပေါ့အဲ့ချိန်မှာအထက်ကနေပြီးတော့စစ်သားကြီးထွက်လာတာပြော။အဲလက်နဲ့အပြည့်စုံနဲ့မသိငငန်းတားရလို့ပြော။ဒီလိုမျိုးမေလို့ဘုံကွန်ပျူတာကွန်ပျူတာဆိုဆဲပြီးတော့ကျွန်တော်ပြင်ထုတ်လို့ထုတ်လို့ထုတ်ပြီးကတ်ရလာမှမရောခေါင်းကိုလက်တင်တာခေါင်းအောင်ကိုပေါ့လာပြီးတော့ဝင်ရမှဝင်ရမှတရိုင်းနဲ့ထိုးချိန်ရတော့ကြည့်ရအောင်ထိုးပြီ
းစစ်သားတွေကတနက်တွေနဲ့ထိုးချိန်ပြီးတော့သူတို့ကိုအသေးစိတ်မေးမြန်းခဲ့ပြီးနောက်တနားခန့်အကြာမှာသွားခွင့်ပေးခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့လည်းအဲ့ဒီဖြစ်ရကြောင်းကိုအောင်အောင်မှာအခုချိန်တိုင်စိတ်ဒဏ်ရာရနေစေဖြစ်ပါရယ
်ဟိုတော်လေးမှပြည့်ပြည့်စရာတော့ကောင်းပါဦးလားဒါပေမဲ့ဘာလို့ဒီတော့စိတ်ပိုင်းဆိုင်ရာတော်တော်လေးမှဟိုထိခိုက်မှုရှိရောနော်ဘလူကောင်လည်းပြန်ပြန်လာရင်အဆင်မပြေဘူးပေါ့ကျင်းနေတယ်ကဘုန်းလေးပါရစတယ်ဒီတော့မှဟိုဘက်ကနေပြီးတော့ဘလူမိန်ပေးလိုက်လေမသိဘူးကကျွန်တော်တို့လှုပ်ပေးလိုက်တယ်ဒါနဲ့ဘာမှမသိတဲ့လူတွေကကတ်ရလမောင်းမှာတနက်နေ့ထောက်ပြီးဝေယမောက်ခိုင်းတာယူသွားဘူးအတော်လေးမှကိုလူခွင့်ချိုးပေါက်တယ်လူဆန်ဘူးလား
ကုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့တိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီ season ကိုအလှရှင်တွေကပံ့ပိုးပူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဆရာနာစိန်ပြီးတန်တရားနဲ့ဖန်ဆီးနှိပ်စက်ခံရတဲ့လူငယ်တွေများလာတာကို Frontier မြန်မာဝိုင်းတော်သားတွေရဲ့တို့အတန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဥတ္တမောင်တန်ရဲ့ Democracy လူခွင့်ရနဲ့ခေတ္တကဘာအစီအစဉ်ပါကမ္ဘာတစ်လောထိတ်တန့်ဒီမိုကရေစီလူခွင့်ရေးသတင်းတွေကိုပြောပြထားပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီအသံရေဒီယိုကိုဝန်ကြီးချုပ်ဟွန်ဆန်ကပိတ်ပင်လိုက်ပါတယ်။ယူဂန္ဒါမှာတော့ကုလသမဂ္ဂလူခွင့်ရေးရုံးကိုရှက်လိုက်ပါတယ်။ဒိမန်နဲ့ဆွီဒင်နိုင်ငံမှာအစ္စလမ်ဆန့်ကျင်ရေးနဲ့လက်ရမျိုးသားရေးနိုင်ငံရေးသမားတယောက်ကကိုရန်ကျမ်းစာကိုမိရှုဆန္ဒပြလိုက်တာကြောင့်တူရကီနဲ့ပါကစ္စတန်မှာမွတ်စလင်လူထုကတံပြန်ဆန္ဒပြလိုက်ကြပါတယ်။ဒီသတင်းတွေကိုဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
ဒီပတ်သတင်းတွေကကမ္ဘောဒီးယားမှာ VOD လို့အင်္ဂလိပ်လိုအတူသိကြတဲ့ Democracy အသံ Radio သတင်းဌာနကို February 12ရက်နေ့ကပိတ်ပင်လိုက်တဲ့သတင်းနဲ့စတင်ပါတယ်။တူရကီနိုင်ငံဘင်္ဂလင်ပေးအကူအညီပေးမှာကိုဝန်ကြီးချုပ်ဟွန်ဆန်ရဲ့သားကြီးဒုတိယဗိုလ်ချုပ်ကြီးဟွန်မန်နက်ကအတည်ပြုပေးလိုက်တယ်လို့ VOD Radio က February 9ရက်နေ့ကအသံလွှင့်ခဲ့တဲ့သတင်းကြောင့်ပိတ်ပင်လိုက်တာဖြစ်တယ်လို့အစိုးရကပြောပါတယ်။ဒီသတင်းကိုဟွန်မန်နက်ကညင်းဆိုလိုက်ပြီးတူရကီမြေငလျင်အတွက်ဒေါ်လာ100အကူအညီပေးမှာကိုသူလက်မှတ်ထိုးပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆာကပြောပါတယ်။တနင်္လာနေ့စန်နာရီနောက်ဆုံးထားပိတ်ပင်ရမယ်လို့အမိန့်ကြောင်း VOD အဖွဲ့သားတူဦးဖြစ်တဲ့ခန်းလီခင်းနာချုံပွဲချကိုမိပါတော့တယ်။ဒ
ါပါညမနစမန်ညမနစမန
်အလုတ်တင်ဘဝကလေးကဒီမှာကျမလုတ်ခဲ့တာပါမငိုချင်ပါဘူး။ဒါပေမဲ့ကျမအတွက်ဒါကတုံ့နှုတ်ရှာပါVOD ကိုပိတ်တာဟာတီတူရဲ့အတန်ကိုပိတ်ပင်တာပ
ါဒီနေ့နောက်ပိုင်းရွေးကောက်ပွဲလုပ်ဖို့စပြင်ဆင်နေတဲ့အချိန်မှာဝန်ကြီးချုပ်ဟွန်ဆန်ကအတန်လွှင့်ခွင့်လိုင်စင်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ် VOD Radio ကိုကြီးကြပ်တဲ့ Cambodia Center for Independent Media CCIM ရဲ့ Media ညွှန်ကြားမှု Itsuta ကအခုလိုပြောပါတယ်
VOD has been considered one of the last independent media in Cambodia and it has been playing
VOD ကကမ္ဘောဒီးယားမှာနောက်ဆုံးတီးခြားလွတ်လပ်တဲ့မီဒီယာတွေတဲကတခုဖြစ်ပါတယ်။ယုံကြည်အားထားလို့ရတဲ့သတင်းတွေပြည်သူကိုပေးရမှာအဓိကအခန်းကဏ္ဍကပါဝင်နေပါတယ်။အခြေအနေကိုပြည်သူနဲ့မီဒီယာလုံဖော်ကင်ဘက်တွေကပဲဆုံးဖြတ်ကြပါလို့ပြောကြင်ပါတယ်
။ Democracy တန် Voice of Democracy အတူအဖြစ် VOD Radio ကိုဒိုဒီဟာတဲ့ Radio ဖြစ်ပါတယ်။ခမာလူရောအင်္ဂလိပ်လိုပါအသံလွှင့်ပါတယ်။online မှာလဲစောင်းပါတွေကိုတင်ပါတယ်ကိုရနေ့ကလွှင့်ထုတ်ခဲ့တဲ့သတင်းစောင်းပါနဲ့ပတ်သက်ပြီးသတင်းမရေမရာဖြစ်သွားတဲ့အတွက်စိတ်မကောင်းနှောင့်တရမိကြောင်း VOD ကအစိုးရကိုစာပို့ပါတယ်ဒီစာကိုဝန်ကြီးချုပ်ဟွန်ဆန်းကသူ့ရဲ့ Facebook မှာတင်ထားပြီးအဒီအသုံးအနှုန်းကိုလက်မခံနိုင်ဘူးလို့ပြောပါတယ်တောင်းမှန်မဲ့အစားခွင့်လွတ်ဖို့တောင်းခံရပါမယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကတောင်းဆိုပါတယ်စနေနေ့မှာအဒီလိုခွင့်လွတ်စကားပြောမှုအချိန်52နာရီပေးခဲ့ပြီးနောက်ဆုံးမှာတော့သတင်းဌာနကိုပိတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာပါပြန်ဖွင့်ဖို့အခွင့်အလမ်းမရှိဘူးလို့ဝန်ကြီးချုပ်ဟွန်ဆန်းကအင်္ဂါနေ့မှာပြောပါတယ်ဒီလိုပိတ်ပင်တာကိုဆန္ဒပြနေသူတယောက်ဖြစ်တဲ့ပရူချန်တာကတော့အခုလိုဆိုပါတယ
်គាត់មកក្រាបដើម្បីកុំឲ្យគេសារព័ត៌មានសារព័ត៌មានតែហ៊ានងើបហ៊ាន
អមងကိုပြောတာ VOD ပဲရှိပါတယ်အစိုးရကသူတို့ကိုမပိတ်ရပါဘူ
းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ဒုတိယညွှန်ကြားမှု Phil Robertson ကတော့ယုံကြည်ရတဲ့ရွေးကောက်ပွဲတွေအတွက်လိုအပ်တဲ့မီဒီယာဝန်ကျင်ကိုအဆုံးသတ်လိုက်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။ဒါကတော့ဒီပတ်အာရှရဲ့လူခွင့်ရေးသတင်းမှာအာဖရိကမှာကောဘလူးသတင်းမျိုးကိုကြားခဲ့ရပါသလဲ
။ဟုတ်ကဲ့ပါ။အာဖရိကတိုက်ယူဂန္ဒါနိုင်ငံမှာတော့မြို့တော်ကမ်ပါလာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးယုံကိုအစိုးရကပိတ်လိုက်ပါပြီ။ဒီယုံကို2006ခုနှစ်ကတည်းကဖွင့်ခဲ့တာပါ။အဲ့ဒီတုန်းကယူဂန္ဒါမြောက်ပိုင်းနဲ့အရှေ့ပိုင်းပြည်တွင်းစစ်ပဋိပက္ခဒေသတွေကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့ဖွင့်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ပဋိပက္ခကတောင်ပိုင်းထိကျယ်ပြန့်ခဲ့တာပါ။ February 3ရက်နေ့ဇွဲနဲ့ပြီးပို့တဲ့အစိုးရရဲ့စာရင်းမှာငြင်းငြိမ်းရရှိပြီးဖြစ်ပြီးတိုင်းပြည်မှာလူခွင့်ရေးဆိုင်ရာအဖွဲ့အစည်းနဲ့ကျင့်သုံးတွေလည်းအားကောင်းလာပြီးအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းလူခွင့်ရေးကိုကာကွယ်နိုင်မည်မို့ကုလသမဂ္ဂလူခွင့်ရေးရုံးမလိုအပ်တော့ဘူးလို့အစိုးရကအဆိုပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအခြေစိုက် Freedom House အဖွဲ့ရဲ့အကဲဖြတ်ချက်အရတော့ယူဂန္ဒါကမလွတ်လပ်တဲ့နိုင်ငံစီးရင်မှာပဲရှိနေပါသေးတယ်။2022ခုနှစ်မှာဆိုရင်အမတ်တရားပေးတာ34မှတ်ပေးရပါတယ်။ဒါကြောင့်လည်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကအခုလိုပိတ်လိုက်တာကိုကန့်ကွက်ကြပါတယ်။တက်ကြွလှုပ်ရှားသူ Livingstone စီဝနီယာနာကတော့အခုလိုပြောပါတယ်
။ For the last couple of years we are aware that Uganda's civil society has been weakening.
ဒီကရနဲ့နဲ့ငယ်တွင်မှာယူဂန္ဒါအရက်ဖက်အဖွဲ့အစည်းတွေကအားနည်းလာပါတယ်။သူတို့လှုပ်ရှားခွင့်တွေကကျင်းလာပါတယ်။ယူဂန္ဒါလူခွင့်ရေးကော်မရှင်ရဲ့လုံခြုံရေးစွမ်းရည်ကလည်းနည်းတဲ့နည်းလာပါတယ်။အခုချိန်ကပြန်လည်တည်ဆောက်ရမယ့်အချိန်ပါ
။ယူဂန္ဒါအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ခံရသူတွေနဲ့သူတို့မိသားစုတွေအတွက်တရားမျှတမှုကိုစောင့်ခြင်းပေးနိုင်မည်လို့အတိုက်ခံပါတီကတော့မယုံကြည်ပါဘူး။အမျိုးသားစည်းလုံးညီညွတ်ရေးစင်မြင်ပါတီကဘော်ဘီဝိုင်းက VOA ကိုခုလိုပြောပါတယ်။
I'm not surprised and I don't think any Ugandan should be surprised.
တော်ကတော့အံ့ဩပါဘူး။ဘသူမှလည်းအံ့ဩကြမယ်မထင်ပါဘူး။ဒါကဘိုလ်ချုပ်ကြီးမူစီဗန်နီလုံနေကြပဲလေ။ လူခွင့်ရဲ့ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံဖို့တောင်းဆိုတိုင်းအဆိုးတွေလာတော့မယ်ဆိုတဲ့သဘောတုံ့ပြန်ပါပဲဗျ
။ယူကနာဆိုင်ရာအမေရိကန်သံတမန်ကြီးမစ္စနက်ကလီဘရောင်းနာတော့အခုလိုဆိုပါတယ
် There are many many ways to protect those rights.
ပြည်ခွင့်ရေးတွေကိုကာကွယ်ဖို့အတွက်နည်းလမ်းများကြီးရှိပါတယ်။ဥပဒေရေးဆွဲနိုင်ပါတယ်။ဥပဒေကိုလေးစားကြရပါမယ်။လူတဦးချင်းစီရဲ့လူခွင့်ရေးကိုချိုးဖောက်မိတိုင်းတာဝန်ရှိသူတွေအရွေးကောက်ခံပုဂ္ဂိုလ်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ခံကြရပါမယ်။သူတို့ကိုအရေးယူနိုင်ရပါမယ်။အခုလိုရုံးကိုပိတ်လိုက်ပြီးမဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့တော့ယူဂန္ဓာအစိုးရကပြောပါတယ်
။ဟုတ်ကဲ့အာဖရိကကနေဆွေရင်ကိုကျွန်တော်တို့သွားကြည့်ကြရအောင်ပါ။အခုကြားနေရတဲ့အတန်ကတော့တူရကီတန်ရုံးရှိမှာဆန္ဒပြဖို့စီစဉ်နေတော့ဖွင့်ထားတဲ့အတန်ဖြစ်ပါလေ။ဆွေဒင်းနဲ့ဖင်လန်နိုင်ငံတို့ NATO အဖွဲ့ဝင်မဖြစ်မချင်းကြားနေရမယ့်သတင်းကတော့တောက်ချနေတိုင်းအစ္စလမ်ဘာသာရဲ့အထွတ်အမြတ်ကုရ်အန်ကျမ်းကိုမိရှုမဲ့သတင်းဖြစ်တယ်လို့ဒီလိုမိရှုတာကိုနိုင်ငံတချို့မှာမွတ်စလင်တွေကဆန္ဒပြကန့်ကွက်နေကြတဲ့သတင်းတွေပဲဖြစ်ပါလိမ့်မယ်။ NATO အဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့အခါအဖွဲ့ဝင်နိုင်ငံတိုင်းအဘောတူကြီးချက်လိုအပ်ပါလေ။ဆွေဒင်းနိုင်ငံနဲ့ဖင်လန်နိုင်ငံတို့ရဲ့လျှောက်ထားချက်ကိုဟန်ဂရီနိုင်ငံကတူတော်မှာအတီးပြို့ကိုကြံနေပြီးတူရကီနိုင်ငံကတော့ကန့်ကွက်ထားတဲ့အတွက်ကြောင့်နေတိုအဖွဲ့ဝင်ဝင်လို့မရသေးဘူးဖြစ်နေပါလေ။ဒါကြောင့်ဒိမတ်နဲ့ဆွေဒင်းနိုင်ငံရဲ့နိုင်ငံသားအဖြစ်ခံယူထားတဲ့အစ္စလမ်စန့်ချီရင်နဲ့လက်ရာစွန်းအမျိုးသားရေးနိုင်ငံရေးသမားလတ်စပော့စ်ပါလူတန်ကတောက်ချနေတိုင်းတူရကီတန်ရုံးရှိမှာကူရန်ကျမ်းကိုမိရှုဆန္ဒပြမယ်လို့ပြောလိုက်ပါတယ်။ပထမဦးဆုံးမိရှုခဲ့တာကတော့ဒိမတ်နိုင်ငံရဲ့မြို့တော်ကိုပင်ဟေဂင်မှာရှိတဲ့ဗလီတစ်ခုအနီးမှာမိရှုဆန္ဒပြတာဖြစ်ပါလေ။ဒုတိယအချိန်ကတော့ဆွေဒင်နိုင်ငံတူရကီတန်ရုံးရှိမှာဇန်နဝါရီလ29ရက်နေ့ကဆန္ဒပြတာပါ။ပါလူတန်ကအခုလိုပြောပါတယ်
။ And to show Erdogan that we do not accept his blackmail,
I decided to တူရကီသမ္မတအာရဝန်ကိုပြတ်တာဖို့အတွက်တူရကီတန်ရုံးရဲ့ရှိမှာကိုရန်ကိုမိရှုဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ
။ဒီလိုကိုရန်ချမ်းကိုမိရှုတဲ့အတွက်တူရကီကဆွေဒင်ဖင်လန်အဖွဲ့ဝင်ဖြစ်ရေးကိစ္စနေတိုးနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်လိုက်ပါတယ်။ဗာလူတန်ကသတင်းတော့ကိုအခုလိုဆက်ပြီးပြောပါတယ
်။ Well I've said that I make the sacred vow that when he has
အာရဝန်ကနေတိုးအဖွဲ့တွေကိုဆွေးနွေးကိုဝင်ဖို့သဘောတူတာနဲ့ဆန္ဒပြတာကျွန်တော်ရပ်ပါမယ်လို့အလေးနဲ့ပြောခဲ့ပြီးသားပါ။အဲ့ဒီအထိတောက်ကြနေတိုင်းလုပ်ပါမယ်
။ဗာလူတန်ရဲ့လုံရနဲ့ပတ်သက်ပြီးဒိမတ်အစိုးရရဲ့သဘောထားကိုလက်မခံနိုင်တာကြောင့်ဒိမတ်တန်အမတ်ကြီးကိုဖိတ်ခေါ်ပြီးတူရကီအစိုးရကကန့်ကွက်ရှုတ်ချလိုက်ပါတယ်ဒီလိုတမင်တကာဆွတ်ပေးတဲ့လောက်ရမျိုးကိုခွင့်ပြုတဲ့စုံဖြတ်ချက်ကိုကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဒါကအမုန်းပွားရာဇဝတ်မှုဖြစ်တာအရှင်းကြီးပါလို့တူရကီတန်တမန်အစိုင်းဝိုင်းကသတင်းတော်တွေကိုပြောပါတယ်ဒါရဲ့ခရဲကတော့တူရကီနဲ့ပါကစ္စတန်နိုင်ငံတွေမှာရွှေတင်တဲ့ဒိမတ်စန့်ကျင်မွတ်စလင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါပဲခင်ဗျာဒီဘက်သတင်းတွေကနေနားဆင်ကြည့်ရှုကြသူတွေအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာစဉ်းစားစရာမေးခွန်းတွေရရှိကြလိမ့်မယ်လို့ထင်ပါတယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေကတိတ်မရောနဲ့နဲ့ပါတယ်လွယ်မရောနဲ့လည်းချက်ပါတယ်တကယ်လို့နားဆင်ကြည့်ရှုနေသူခင်ဗျားသာကမ္ဘောဒီးယားက VOD သတင်းဌာနဖြစ်မယ်ဆိုပါစို့ဝန်ကြီးချုပ်ဟွန်ဆန်ကိုသူပြောတယ်လို့ခွင့်လွှတ်ဖို့တောင်းခံပါမလားဒါမှမဟုတ်ဘလို့ရင်ဆိုင်ပါမလဲကဲခင်ဗျားသာအစိုးရဖြစ်မယ်ဆိုရင်ရောမစ္စတာဟွန်ဆန်လုပ်တယ်လို့ပဲလုပ်ပါဗလားဒါမှမဟုတ်ဘလူများတမျိုးတစ်ဖုံလုပ်ပါမလဲသတင်းရနိုင်ဖို့ခက်ခဲပြီးပွင့်လင်းမြေသာမှုနဲတဲ့အစိုးရအောက်မှာသတင်းအလွှဲတစ်ခုကိုရိုးရိုးသားသားအမှန်လို့ယူဆမိပြီးပြစ်ထုတ်လိုက်မိတဲ့အဖြစ်တစ်ခုရှိခဲ့ရင်အဲ့ဒီအပအတွက်မီဒီယာကိုဘလို့တာဝန်ခံမှုမျိုးခင်ဗျားတာဝန်ခံစေချင်ပါတယ်ကဲယူဂန္ဒါအခြေအနေကိုလည်းဆက်ပြီးစဉ်းစားကြည့်ကြရအောင်ပါယူဂန္ဒါလိုပဲမြန်မာနိုင်ငံကပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံမှာပြည်တွင်းစစ်ကြောင့်လူခွင့်ရေးချိုးဖောက်မှုတွေအများကြီးဖြစ်နေပြတာပေါ့လူခွင့်ရေးကိုလေးစားပြီးစစ်တိုက်တက်တဲ့စစ်တပ်မျိုးဘလို့စစ်တပ်မျိုးပါလဲအဒီလိုစစ်တပ်မျိုးကိုဘလို့ထူထောင်ကြပါမလဲပြည်တွင်းစစ်အခြေအနေမှာကုလသမဂ္ဂလူခွင့်ရေးရုံးကိုတိုင်းပြည်မှာလာရောက်ဖွင့်နေဖို့အစိုးရကဖိတ်ခေါ်တင့်တယ်လို့ခင်ဗျထင်ပါသလားခင်ဗျားကအစိုးရစတဲ့လက်နက်ကိုင်အဖွဲ့ဖြစ်နေတဲ့ဆိုရင်ရောခင်ဗျားနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးရုံးဖွင့်ဖို့ဖိတ်ခေါ်တင့်တယ်လို့ထင်ပါသလား Yeah, now some of the things that Kuran Chan, Mishu, Sanna, Pia, the thing are all. Lula saw a top of Joseph Winnet, Bada Yin Jimbu, Lula Queen, Lisa Queen, so that Luke Queen could take that to Jared, the thing, Chipale. Sweden, Dima Nanganuga, Luke Queen, the cool ball, the border, Cheney Tabongu, Kamia, Lakane, Madala. Bada the other Kuga, Tonya Tare, Pisidiku, Chessi, Sanna, Pia, Ha, Amunpo, Yasumu, Chipatala. Bada the Ayan Jimbu, in a butter ladder car. Lulaswa topo, Joso, great Denemeku, Balao Atai Sati, Sueja Bamle. Greater Sinla Pisha Yene, Democracy Ned Lukunye, Nimia, Yichet Shintan Nanjavasi, Jonathan Mountain.
Utamatanga Kavata Loa, Democracy, Kunye, Sunshon Larago, Pyagiraba, VOA season ago, Luru Mitsui, Jotan Line, VOA website, Facebook, and YouTube, Dogale, Nasin Chishu Nambarak.
Matija Miyamuri, a pee, a pionleri, Miare Kavajima. General Chadalu, Mindalu, Pimalareka. Amandiago, Shapui, Jayawai. The Dingo to Bandzawe, Jati Layai, Yunjimurigo, Lello Layadari, Shivare. A Jade Kalarima, Janari, Emadri, Nolin Jadri, Pukone, Napanrigo, Tounda Mida Riga, Lello Laquin Poma, Muti Nivare. General Viuiga, Annie Jagane, the Dingo, Tinsa Binivare. The Vagina Chaser Baby. Amandiago, Sound Jim Pinivari. View American Tanga, Dream Mandigu, Babonzunga, Timbia, Pinivari. Come here.
Mingla Najama, Torasimakmia, Viewigani, Sunny Yabai, Mamabada, Season Ugo, Washington DC, Murogani, Tayai, Settler Pinivari. A good season ago, Nya Kuna Igani, Senaiti, Line to Meter Sako, Kilohas, Tinga, Linga Tunya. Line to meter Nasanga kilohertz, Titi Shekon Tonya, Line to meter Thousand Nick kilohertz, Kutun Tonga, now Line Lameter Tia Kuse kilohertz, Tinga, Konga Dugali, Athanwe, Penidaba. A good subpedo, Tolan Pedame, a season, Tudia Vima, now test the Nina, Persian Canarigo, Sap, Jobiavame, Lea Siva, the Dene, Udu Yadi season, Nematanga, Gu Yenzona, Asha Nanga season, ma. Tiba Maro, Nyama Ye, Indonesia Nangajai Wenjine, American Nangajai Wenjido, Sunegabale. Now a now dining and in a Timamu Shinijima, Iran Tamragaro, Tio Pigo, Leper, Yashi Kabale. Tione, American Jar, Timamu, Shilajima, Tio Tamarane, American Tamaru, Sunibugaro, Shinibiamale. Ti Jongyarigo, Tiba Ashanangi, Sizema, Kuso Muchoga, Topia, Petabarek.
American Nanganjai Winji, Anthony Blinken, Indonesia Nanganjai Winji, Reno Masudido, Pigare Chada Brinega Sadu Sunigabi, ASEAN Okata Pilare, Indonesia Anine, Natown Set Dogune Dwen, Uzabi Losoyame Lunga, Sizenego Sunigate Apien, Nemananganga Jatana Pishi, Kesa Gule, Sunigate Jabare, Akulu Chimabe, Nemanangama Rashane Bubambi, Nuclear, Saint Pulo de Kesa Nepadabi, ASEAN Leta Okata Pide, Indonesia Ye Nanganjaye Winji Tana, Pyoe Sugwin Shidugaro, Nyamasi Kansine, Russia, Barigo Belauti, Bubang Sangye Me Sudago, Uzo Adishi Aung Lopima, Baiyue Jene Bubang Sangye Nide Sudago, Songpia Ma Pide, Zang Pyo Suge Bare, Nyamane Russia Nanganjaye Nuclea Ye Bubang Sangye Muri Abom, An Aung Mibe Me, Soyeng Magin Pimi Zang, American Nanganjaye Winji Tana, Pyoe Sugwin Shidu, Net price ka pigade yaka view ko pyo su ke ba de Anaw dai naingan ni ne tin ma mu de shi ni jin ma be Iran tamara Ibrahim Raisi ha tayou naingan ko ingane ka yauk shi twa ke bi tayou tamara shi jin phin ne twei song ke ba de Iran tamara ye 3 ya cha khyi sin atwin kong twa ye ne khyi twa lo ngan apa awen Nananga Bubang Song Ye the Bord to Nije Akuna say Lemma Yi to Kebarem.
Mele Dang Chang Shi to me.
Idananga Long Jo in a Tiny Yego Tigai Sime, Pipa Gani, Wayao Sopetarigo, the old Nene Lemakan Downe,
နှစ်နိုင်ငံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်သမ္မတရှီချင်းဖင်ကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့အီရန်အကြား2022ခုနှစ်မတ်လတည်းတုန်းက25နှစ်တာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးစီမံချက်ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။2020နဲ့2021ခုနှစ်တွေအတွင်းတရုတ်ကအီရန်ရဲ့ရေနံစိမ်းတန်ချိန်18တန်းကျော်ဝယ်ယူခဲ့တယ်လို့ကမ္ဘာဈေးကွက်မှတ်တမ်းတွေမှာဖော်ပြပါဗျ။လေလာသူတွေကတော့အရှေ့အလက်ပိုင်းဒေသအတွင်းတရုတ်ဟာအမေရိကန်ကိုချိန်ခွင်ရှာညှိဖို့အီရန်နဲ့ဆက်ဆံရေးတိုးမြင့်ခဲ့တာဖြစ်တယ်လို့သုံးသပ်ပါတယ်။တရုတ်ကတော့ဒါကိုညှင်းဆိုပါတယ်။အမေရိကန်ဟာတစ်ဖက်မှာအီရန်ရဲ့ပြိုင်ဘက် sorry အာရေဗီယာနဲ့ရေနံအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်။အီရန်နိုင်ငံကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူထားသလိုလက်ရှိဖြစ်ပေါ်နေတဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေကိုအချမ်းပဲ့နှိမ်နင်းတဲ့အတွက်လည်းတန်ခတ်အရေးယူထားပါတယ်။ဒါအပြင်ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဒရုန်းနဲ့အပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့တဲ့အတွက်အီရန်အပေါ်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကအရေးယူတန်ခတ်ထားပါတယ်။တရုတ်နဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတွေအကြားမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးရုရှားယူကရိန်းအရေးတွေကြောင့်တင်းပါမှုတွေရှိနေပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကကျင်းပခဲ့တဲ့နေတိုးကာကွယ်ဝင်ကြီးများအစည်းအဝေးကနေတရုတ်ဟာအန္တရာယ်ရှိတဲ့ချင်းချောက်မှုတစ်ခုအဖြစ်သဘောတူသတ်မှတ်ခဲ့တဲ့အပေါ်အပြင်းအထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြာတာပရင်းနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
我们敦促北约放弃冷战思维，阵营对。
库洛提马贝，阿美利干独立亚高官也问及哈台湾南干国要西多个巴嘞？阿美利干呢？台湾阿扎的亚文十三人呢？是也十三部的个干国长，到家尼马贝只有苏亚个表述个巴嘞？比格嘞，一旦打败的带动阿丹的亚西部，只有讨论也目标不帮我，阿美利干阿别查个比闹，提马部的部门变成哪个比？တရုတ်အစိုးရပိုင်းနည်းပညာကုမ္ပဏီအပါအဝင်တရုတ်ကုမ္ပဏီ6ခုကိုအမေရိကန်ကအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒါကိုတရုတ်ကလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ကြာတာပတင်းနေ့တုန်းကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အမေရိကန်ကုမ္ပဏီ2ခုကိုအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒီကုမ္ပဏီတွေကိုတရုတ်ပြည်မှာသွင်းကုန်ထုတ်ကုန်နဲ့ယင်းနှီးမြှုပ်နှံမှုကိုပါပိတ်ပင်ခဲ့ပါတယ်။ကြာတာပရိနေတုံးကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့ဆွေးနွေးမယ်လို့ပြောဆိုခဲ့ပါတယ်။
We're not looking for a new Cold War, but I make no apologies. I make no apologies.
ဒါပေမဲ့မိုးပြံပူပေါင်းကိုပြစ်ချခဲ့တာကိုတော့တောင်းပန်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်အကြားတန်တပန်ရေးဆိုင်ရာပြောဆိုမှုတွေလမ်းဖွင့်ထားဖို့အရေးကြီးကြောင်းနဲ့အမေရိကန်အနေနဲ့တရုတ်နဲ့နောက်ထပ်စစ်အေးတိုက်ပွဲလုပ်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကတော့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။မြန်မာရေအင်ဒိုနီးရှားနဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးကြတာအပါအဝင်အာရှနိုင်ငံရဲ့အစီအစဉ်ကိုကိုစောမှုကျော်ပြောပြသွားကြတာပါ။တော်ရရှင်တွေအနေနဲ့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်လိပ်စာbumis@voanews.com bumis@voanews.com ကိုပေးပို့နိုင်တယ်လို့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲ VOA ကိုဆက်သွယ်နိုင်ပါတယ်။အခုတော့လေယာစီးပွားသတင်းများအစီအစဉ်မှာစကွဲစီးဝင်မရအောင်တက်နေတာပါဝင်ကိုပြောပြထားပါတယ်။စကွဲစီးအမြင့်ဆုံးကိုတက်နေပြီးဝယ်ယူလို့မရတဲ့အနေအထားရောက်နေချိန်မှာကျက်သွန်နီပြည်တွင်းထုတ်လုပ်မှုကတော့ပိုရှံပြီးကီပါကိုတင်ပို့နိုင်ဖို့ကြိုးစားနေတာနဲ့နောက်တပတ်အတွင်းဒီလေယာထွက်ကုန်သီးနှံတွေဈေးတက်ကြဘာတွေဖြစ်သွားတာအသေးစိတ်ကိုလေယာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ပေးကြတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိတ်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုအုတ်ကာနေတူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတော့ပြည်ပနိုင်ငံတွေကိုကျက်သွန်နီတိုးမြင့်တင်ပို့ပေးဖို့တောင်းဆိုနေကြပါတယ်။ကျက်သွန်နီကျက်သွန်ဖြူနီစပ်ဖို့တောင်းတီးနိုင်များစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။ပြည်တွင်းမှာကျက်သွန်နီကနှစ်စဉ်တန်ချိန်တသိန်းကျော်ထွက်ရှိပေမဲ့ပြည်ပတင်ပို့မှုကတော့တန်ချိန်တသိန်းခန့်သာရှိကြောင်းတောင်းဆိုရတာဖြစ်တယ်လို့အတင်းတောင်းဝင်ရှိသူတဦးကပြောပါရယ်။လ လက်ရှိမြန်မာနိုင်ငံကကျက်သွန်နီတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံ၊ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ကိုတင်ဖို့ရောင်းချနေပြီးလာမယ့် match လအတွင်းမှာဖိလစ်ပိုင်နိုင်ငံကိုလည်းတန်ချိန်2000ကျော်တင်ဖို့ရောင်းချဖို့စီစဉ်နေတယ်လို့တင်းတောင်ဝင်းရှိသူကဆိုပါတယ်။ပြည်တွင်းကျက်သွန်နီပေါက်ဈေးကလက်ရှိမှာအနေအဆုံးရောက်ရှိနေပြီး size ရိတ်ရှုံးတဲ့အထိဖြစ်ပေါ်နေပါတယ်။နေ့စဉ်ရန်ကုန်ဈေးကွက်ထဲကိုကျက်သွန်နီပိတ်တာချိန်2000ခွဲခန့်အဝင်ရှိနေပြီးအရေးသွေးပိုင်းလည်းအားနည်းတယ်လို့ကျက်သွန်ကုန်တယ်တွေကပြောပါတယ်။ကျက်သွန်နီကမြင်းကြံပခုတ်ကူဆင်ဖြူကျွန်းမုံရွာစတဲ့ဒေသတွေကနေအဓိကထွက်ရှိပြီးလက်ရှိကျက်သွန်နီကတပိတ်တာကို800ကနေ1600ကျပ်ပေါက်ဈေးရှိနေပါတယ်
။ဇကွဲဈေးစံချိန်တင်မြင့်တက်နေပါတယ်။ဇကွဲဈေးကအမြင့်ဆုံးဈေးထိရောက်ရှိနေပြီးဝယ်ယူဖို့တော့ခက်ခဲနေရလို့တိရိစ္ဆာန်အစာရောင်းချသူတွေနဲ့မွေးမြူရေးလုပ်ကိုင်သူတွေကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာဇကွဲတစ်အိတ်ကိုငွေကျပ်4500ကနေ5000ကျပ်ပေါက်ဈေးရှိနေပြီးပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့စံဆက်ကုန်တယ်တွေကလည်းဆိုပါတယ်။သကွဲတိတ်ကစံကျန်းတိတ်နီးပါးဈေးရှိနေပြီးသကွဲအစာဖွဲ့မှုကအစာထုံးအသုံးပြုလာကြတယ်လို့ဝက်မွေးမြူရေးလုပ်ကိုင်နေသူဦးမြင့်ကပြောပါတယ်။အဓိကသကွဲကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတိရိစ္ဆာန်အစာအတွက်အဓိကထားအသုံးပြုနေတယ်လို့သိရပါတယ်။မြန်မာနိုင်ငံစံစဘာကုန်သင်ရေးများအတင်ကတော့လာမယ့်2လအတွင်းမှာစံနဲ့သကွဲတန်ချိန်3သိန်းကိုပြည်ပနိုင်ငံတွေကိုတင်ပို့မယ်လို့ထုတ်ပြန်ထားပါတယ်။သကွဲက2021-2022ဘဏ္ဍာနှစ်မှာတအိတ်ကို16000ကျပ်သာပေါက်ဈေးရှိနေပြီးတစ်နှစ်အတွင်းတအိတ်ကိုငွေကျပ်3000ကျော်ဈေးမြင့်တက်လာခဲ့ပါတယ်
။ပြည်ပကနေတင်သွင်းတဲ့တန့်စင်တရားအစားပြည်တွင်းထွက်အရေးသွင်းမြင့်တရားပြောင်းလဲအသုံးပြုမှုမြင့်တက်လာနေပါတယ်။ပြည်ပကနေတင်သွင်းနေရတဲ့တန့်စင်တရားအစားပြည်တွင်းထွက်အရေးသွင်းမြင့်တရားကိုအစားထိုးပြောင်းလဲသုံးစွဲမှုမြင့်တက်လာတယ်လို့မြန်မာနိုင်ငံတရားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအတင်းကပြောပါတယ်။လက်ရှိပြည်တွင်းမှာရှိတဲ့တရားဆက်နှစ်ခုကနေတန့်စင်တရားထုတ်လုပ်နိုင်တဲ့အပြင်ကျန်တဲ့တရားဆက်ယုံအချို့ကလည်းအရေးသွေးပြည့်မီတဲ့တရားဖြူတွေကိုထုတ်လုပ်လာနိုင်တဲ့အတွက်ပြည်ပကနေတန့်စင်တရားတင်သွင်းမှုအနည်းငယ်သာရှိတော့တယ်လို့ဆိုပါတယ်
။ဟုတ်ဆက်ယုံကြီးလား23ယုံရှိရပါဘူး။တခြားအသေးတွေလည်းရှိသေးတယ်။ခုကျွန်တော်တို့ကတော့နဝရီပေါ့နော်။နဝရီကအရင်တော့က2500ဆက်ပေါ့။အဲ့ဆက်ကအခုစုတက်ကတော့ဟိုပါပေါ့နော်။ရာနှုန်းကြီးတိုင်းကုန်ပြီးတိုင်တော့ဖြစ်သွားပြီပေါ့နော်။အဲ့တော့သူက5000ထိထည့်ထားပြီ။သူကအဲ့တော့သူအဲ့ဆက်ကတော့ကျွန်တော်တို့ကဟိုပေါ့ခုနပြောတဲ့တန်းတဲ့စကားပြောတော့ five sugar ထုတ်မှာပေါ့။ဒီကအဲ့ဒါမျိုးပေါ့ထည့်ထားတယ်။နောက်တစ်ခုကတော့အဲမီစီယာပိုင်နဲ့ကမ်ဘလူးစကားစကားတော့သူကအဲ့ five sugar ထုတ်လို့ရတာပေါ့။
လက်ရှိမှာပြည်ပကနေတန်းစင်တရားတစ်မျိုးတည်းကိုသာတင်သွင်းခဲ့ပေးထားပြီးဖြော်ရည်စက်ယုံတွေကအဓိကအသုံးပြုကြတာဖြစ်ပါတယ်။ပြည်တွင်းမှာတော့ကြံကြိတ်ရာသီချိန်မှာအကျန်းထုတ်ထားတဲ့တရားတွေကိုအရေးဖြော်ပြီးတန်းစင်တရားထုတ်လုပ်တာပါ။အဲ့ဒီတန်းစင်တရားထုတ်လုပ်ခွင့်ကိုတော့ပြည်တွင်းလုပ်ငန်းတွေမှာအမှန်တကယ်အသုံးပြုဖို့လိုအပ်တဲ့လုပ်ငန်းတွေကိုသာခွင့်ပြုပေးထားတာဖြစ်တယ်လို့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကဆိုပါတယ်
။တင်သွင်းလာတော့ရှိနေဦးမှာတင်တယ်ဘာလို့တချို့ဖြော်ရည်တွေကတော့ five sugar မှတုံးတာဆိုတော့ပြည်တွင်းထုတ်လုပ်မှုကတော့မလုံလောက်သေးဘူး။အဲ့ဒါကြောင့်အနည်းချင်းတော့ကျွန်တော်တို့ကလုပ်ငန်းရှင်တွေကိုပေးသွင်းတာရှိတယ်။လုပ်ငန်းရှင်တွေကိုတရားနဲ့နဲ့ပို့သွင်းလာတာတော့ဖိုင်ရှူကတမျိုးလည်းပဲအင်ပို့ပေးရပါဘာဖြစ်လို့လဲဆိုတော့ဒီထဲမှာထုတ်လုပ်မှုနည်းလို့ဆိုပြတာပြောဒီထဲကတော့အဲ့ဒီဟိုဆက်ကတော့တန်5000ဆက်ကတန်5000ပေါ့နော်တစ်နှစ်ပေါ့အဲ့တော့တန်5000တင်သူကမြစ်တရာလည်းတန်5000လည်းနိုင်ပါပေါ့နော်တန်5000လည်းဆိုတရား 10% ထက်မှာဆိုတော့တန်5000ထက်မှာပေါ့
မန္တလေးတရားဈေးကွက်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလနောက်ဆုံးအပတ်ကတရားတပိတ်တာကို2650ကျပ်ဈေးရှိခဲ့ပြီးလက်ရှိမှာတော့တရားတပိတ်တာကို2830ကျပ်အထိမြင့်တက်နေပါဗျ။လက်တလုံးမှာဈေးကွက်အတွင်းတရားဈေးမြင့်တက်မှုနဲ့အတူတရားဆက်ယုံအချို့ကလည်းကြံတန်းကိုကျပ်တသိန်းအထိဈေးပေးပြီးဝယ်ယူလာကြတယ်လို့တောင်သူတွေကဆိုပါဗျ။
အခုဆက်ပြီးဖေဖော်ဝါရီလ10ရက်နေ့ကနေ15ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်တဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေကတော့တပတ်အတွင်းဈေးတွေပြန်မြင့်တက်လာပါဗျ။လက်ကျပဲတွေကိုအမြင့်ဈေးနဲ့ဝယ်ယူထားရှိတဲ့ပဲကုန်တွေကအစ်စ်တွေဈေးကွက်ထဲမှလိုက်ခင်ဈေးဆွဲတင်မှုတွေပြုလုပ်နေလို့ပဲဈေးကမြင့်တက်လာတာဖြစ်တယ်လို့ကုန်သင်းတချို့ကပြောပါတယ်။ပြည်တွင်းငွေလဲလှယ်နှုန်းဈေးအနည်းငယ်မြင့်တက်လာတာကလည်းမက်ပဲဈေးကိုပုံမမြင့်တက်လာသေးပါတယ်။အိန္ဒိယဈေးကွက်မှာလည်းမက်ပဲ FAQ SQ တို့ရဲ့ CNF ဈေးနှုန်းကတန်တန်ကို30ဒေါ်လာကနေဒေါ်လာ20ထိမြင့်တက်လာပါတယ်။အိန္ဒိယနိုင်ငံမှာလည်းဒေတာအချို့ကနေမပဲအစ်စ်တွေဝင်လာနေပြီဖြစ်တယ်လို့မြန်မာပြည်တွင်းမှာလည်းမပဲအစ်စ်တွေဝင်လာနေပြီဖြစ်လို့ဈေးကအများကြီးထပ်ပြီးတက်နိုင်ခြင်းမရှိဘူးလို့ကုန်တွေကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမပဲ FAQ RC ကတတန်ကို18,300ပေါင်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တော့တတန်ကို13,000ဈေးမြင့်တက်လာပါတယ်။မပဲ FQ RC ကတော့တတန်ကို23,180ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တတန်ကို13,300ကျပ်ဈေးမြင့်တက်လာပါတယ်။
မပယ်ရောကတော့တပိတ်တာကို3135ချက်ကနေ3160ပေါက်ဈေးရှိနေပြီးတပိတ်တာကို185ချက်စီမြင့်တက်လာပါတယ
်ပဲရှင်းကုန်ကြီးကလည်းပြည်တွင်းလက်ကျန်မရှိသလောက်ယောနေသွားပြီးဈေးကလည်းအမြင့်ဆုံးသေးရောက်ရှိနေတယ်လို့ပဲကုန်တယ်တွေကဆိုပါတယ်အိန္ဒိယနိုင်ငံမှာပဲရှင်းကုန်ကြီးအထွက်နှုန်းယောနေမယ်လို့ပြီးခဲ့တဲ့နှစ်ကလေးကထုတ်ပြန်ထားပါတယ်ပြည်တွင်းပဲရှင်းကုန်ကြီးတွေကဈေးကွက်ထဲမဝင်ခင်ကလေးကမရှိတော့တာဖြစ်တယ်လို့သိရပါတယ်ပဲစင်းကုန်ကြီးကပြီးခဲ့တဲ့နှစ်တည်းနဲ့ရှင်ရင်ဒီနှစ်ကအထွက်နှုန်းယောနေပြီးတန်ချိန်3သိန်းခန့်သာရှိတယ်လို့သိရပါဗျ။အိန္ဒိယဝယ်လိုအများနေတဲ့ပဲစင်းကုန်ကြီးကထပ်ပြီးဈေးတက်နိုင်အောင်မယ်လို့ကုန်သည်တချို့ကသုံးသပ်ထားပါဗျ။ရန်ကုန်ပြင်းထောင်ဈေးကွက်မှာပဲစင်းကုန်ကြီးအာစီကတန်ကို23သိန်းရှိပြီးပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တန်ကို3သိန်း3000ခန့်ဈေးမြင့်တက်လာပါဗျ
။ဝါဈေးကတော့ဇက်တိုက်ဈေးမြင့်တက်လာပါဗျ။ကွမ်းဈေးတွေမြင့်တက်လို့ဝါဈေးတွေမြင့်တက်လာတယ်လို့သိရပါဗျ။တရုတ်နိုင်ငံကိုအဓိကတင်မှုနေတာဖြစ်ပြီးတော့ဖေဖော်ဝါရီလသမ်းပိုင်းကလေးကစမြင့်တက်လာတာဖြစ်ပါတယ်။ဇန်နဝါရီလကနေဧပြီလထိဝါထွက်ရှိချိန်ဖြစ်လို့ဈေးကတော့အနည်းငယ်ပြန့်အေးနိုင်မယ်လို့ဝါကုန်တယ်တွေကတော့ဆိုပါတယ်။ဝါတီးနံဟာပြည်တွင်းမှာတော့အရေးကြီးကုန်စည်ဖြစ်သတ်မှတ်ထားပါတယ်။အောင်လန်ဈေးကွက်မှာဝါကတပိတ်သားကို3100ကနေ3200ပေါက်သေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တပိတ်သားကို200ချက်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နေ့ကာလတူအခြေအနေနဲ့နှိုင်းရှင်လိုက်ရင်တော့ဈေးကထောက်ဝက်ညီပါမြင့်တက်လာပါတယ်အခုပြောသွားတဲ့ကောက်ပဲတိနေဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်စကွဲဈေးတက်တာပါဝင်လျာစီးပွားသတင်းတွေကို Farmer Times Media ကတင်ဆက်ပေးခဲ့တာပါအခုတော့ဥရုယာစီအစီအစဉ်မှာအသင်းအဖွဲ့ဥပဒေတင်ကြပ်မှုကြောင့်မြန်မာသဘာဝပတ်ဝန်းကျင်လှုပ်ရှားမှုရပ်နေတာကိုပြောထားပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာသဘာဝပတ်ဝန်းကျင်နဲ့ဇီဝကိရိယာစနစ်တွေအဆိုးဆုံးပျက်စီးရင်းဝဲလာနေတဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ခံထားရပြီးသူဟာပြင်းထန်တဲ့သဘာဝဖိတင်နေပါရင်ဆိုင်နေရပါတယ်ထင်းထင်းဆောက်ရှောက်ဖို့အရေးတကြီးလိုအပ်နေတဲ့ဒီသဘာဝခေယစနစ်တွေဟာလည်းစိတ်ဥချုံမှုအောင်လစ်လျူရှုထားခံရရပါတယ်နောက်လောင်းဒီသတင်းတွေပြပြပေးပါအောင်ခင်ဗျာ
ခုနှစ်အရသာအစိုးရလက်ထက်မြမစီပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်ရွက်ချက်တွေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေတုန်းကလည်းတဘာဝပေါ်ဝင်တဲ့စီဝါကေယစနစ်ထင်းထင်းရဲ့အပေါ်အာယုံဆိုင်မှုအနေအချင်းလောက်သာရှိခဲ့ပါတယ်။ဒါပေမဲ့လည်းအထက်အလျောက်တော့တိုးတက်မှုရှိခဲ့သလိုလူငယ်တွေလည်းအသင်းအဖွဲ့တွေနဲ့လွတ်လပ်စွာလှုပ်ရှားခွင့်ရခဲ့ကြပြီးပြည်ဆောင်ရေကာရာစီမံကိန်းကိုတော့ပြည်သူအားနဲ့ရပ်ပြင်နိုင်ခဲ့ကြတာပါ။ဒါပေမဲ့လည်း2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်မှာတော့နှုတ်နယ်တဲ့ဒီမိုကရေစီရေးလိုပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလည်းရပ်တန့်ကုန်ပါတယ်။တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေကြတဲ့ပြည်တွင်းကအဖွဲ့တွေထဲမှာ2019ခုနှစ်ကတည်းကစတင်လှုပ်ရှားလာတဲ့ဇီဝကေဟဒီဇိုင်းပညာရေးအဖွဲ့ကတော့တဘာဝနဲ့တဟဇာရကြအောင်နေထိုင်တဲ့နေတွေအပြင်ကဘာမြေကြီးကိုလည်းအကျိုးပြုသလိုတဘာဝပတ်ဝန်းကျင်ကိုပါတဘာတဲ့ထိန်းသိမ်းပေးတဲ့နေလန်တွေအသက်မွေးဝမ်းကြောင်းပြုတဲ့နေလန်တွေနဲ့ဒေသဆောင်ကလူငယ်လူရွယ်တွေကိုအသိပညာတွေလက်စစ်ကမ်းဖြန့်ဝေပေးခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့အဖွဲ့လုပ်ငန်းတွေအားလုံးရပ်ထားရတယ်လို့အဖွဲ့ပူရဲတီထောင်သူတဦးဖြစ်တဲ့မယဒနာက VOA ကိုပြောပါတယ်
။ဒီကာလကတော့တော်တော်လေးခက်ခဲပါတယ်ပေါ့နော်ကျွန်တော်တို့ရေကလူငယ်တွေလည်းဖြစ်တဲ့အစုအဖွဲ့တွေလည်းဖြစ်ကြတဲ့အခါကျတော့ဒီအာဏာသိမ်းပြီးကာလတွေမှာတော့ဟိုလူငယ်တွေကိုပြစ်မှတ်ထားပြီးတော့ဖမ်းဆီးရတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ရေကလုပ်ဖို့အရန်ခက်ခဲလူစုပြီးတော့လုပ်ဖို့အရန်ခက်ခဲပါတယ်နောက်တစ်ခုကအတင်းဖွဲ့အနေနဲ့လုပ်မယ်ဆိုရင်လည်းဒီအတင်းဖွဲ့ဥပဒေအရလည်းပြတ်ထန်လိုက်တဲ့အခါကျတော့ဟိုမပုံမတင်ထားရင်ကျွန်တော်တို့အတွက်တရားမဝင်တဲ့ဟာမျိုးကြီးဖြစ်တာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကဘာမှမလုပ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်လို့ဒါကြောင့်မို့ကျွန်တော်တို့အစုဖွဲ့နဲ့မလုပ်နိုင်တဲ့အခါမှာတဦးတယောက်ချင်းစီပြောင်းလဲနေတဲ့အရွယ်ကိုပဲအခုတော့တွားကြပါတယ်ပေါ့နောက်ခုနကလိုမျိုးလူစုဝေးနဲ့ပညာပေးတဲ့လုပ်ငန်းမျိုးတွေအဲ့ဒါမျိုးတွေတော့မလုပ်ဖြစ်တော့ပါဘူးပေါ့လက်ရှိကျမှတ်လိုက်တဲ့ဒီဥပဒေအကြောင်းမလို့ပေါ့နော်ဆိုတော့နောက်ပြီးတော့ဒီအဖန်စီအကြောင်းကိုကျွန်တော်တို့ရဒီကင်းလုံးချုံမှုအဓိကထားပြီးတော့မှာပဲအဲတွားနေကြပါတယ်လို့
ဘဏ္ဍာငွေအခက်အခဲအတင်းအဖွဲ့ဥပဒေစစ်အုပ်ချုပ်ရေးစတဲ့အကြောင်းအရာပေါင်းစုံကြောင်းမြမတဘာဝပုံဝင်ခြင်းထင်းနေရင်လုပ်ငန်းတွေနှုတ်တန်းရောက်ကုန်တာပါတဘာဝတယံဇာတာပေါ်ချွေဝတဲ့မြမနိုင်ငံသဝန်စစ်တကဆယ်စုနှစ်တွင်နဲ့ချီမစင်မချင်းထုတ်ယူသုံးဆွဲနေတယ်လို့အကျင့်ပြတ်ချစားမှုတွေကြောင့်လဲနိုင်ငံရဲ့စီဝါကေယစနစ်တွေအကြီးအကျယ်ဆုံးရှုံးပျက်စီးလာနေတယ်လို့သုတေသီတွေကထောက်ပြကြပါတယ်စစ်တပ်ရဲ့အဖမ်းအစီတွေကြောင့်လူမှုအတိုင်းအဝန်းရဲ့အကူအညီနဲ့တနိုင်တပိုင်လောက်ကင်နေကြတဲ့လူငယ်လူရွယ်တွေကတော့ပြည်တွင်းမှာအထိုင်လျောက်ရှိနေပါသေးတယ်။တစ်ချိန်တည်းမှာလည်းပြည်ပရောက်မြန်မာလူငယ်တချို့ကလည်းကိုယ်ပိုင်အားထုတ်မှုတွေနဲ့ကုလသမဂ္ဂလူငယ်အဖွဲ့အစည်းတွေအထိပါပါဝင်လှူရှားနေကြသူတွေလည်းရှိပါသေးတယ်။အဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှူရှားသူကိုဟိန်းထက်ဦးလည်းသူပါဝင်ဖြစ်ပါတယ်။
အခက်အခဲတွေအများကြီးရှိတယ်ပေါ့အဲ့လိုကြားရရမှာပဲပြပရောက်နေတဲ့လူငယ်မျိုးဒါမှမဟုတ်လို့ရှိရင် internet မိနေတဲ့နေရာကလူငယ်မျိုးသူတို့တွေကအခုနေရာမှာတခြားလူငယ်တွေအတွက်ပါကိုစားပြုပြီးတော့ခုနိုင်ငံမှာကြုံတွေ့နေတဲ့ပြဿနာတွေကို international အဖွဲ့အစည်းတွေကလည်းသိအောင်စူးစမ်းပေးနေရပြ။အမ်ကျွန်တော်အနေနဲ့ကတော့ဒီနှစ်နှစ်သုံးနှစ်အတွင်းမှာ plastic treaty နဲ့ပတ်သက်ပြီးတော့ဆက်လုပ်ဖို့ရှိတယ်။ပြီးတော့ United Nations ရဲ့ Economic and Social Committee မှာလူငယ်တွေရဲ့အတန်မြန်မာနိုင်ငံကနေပြီးတော့သူတို့အတန်တွေကိုဖော်ပြခွင့်မရတဲ့လူငယ်တွေအများကြီးရှိနေရဆိုတာမျိုးအရှိတောင်အရှာမှာလည်းဒီလိုပြဿနာရှိနေရဆိုတာမျိုးကို highlight လုပ်သွားဖို့အတွက်ကျွန်တော်စူးစမ်းနေပါတယ်ဗျ
။ Britain နိုင်ငံ Oxford တက္ကသိုလ်ရဲ့အတုတေတီဖြစ်တဲ့တဘာဝပဝန်ကျင်ရဲ့ကျွမ်းကျင်သူဦးဝင်းမျိုးသူကလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတဘာဝပဝန်ကျင်ထိန်းသိမ်းဆောင်ရှောက်ရေးအခြေအနေနဲ့ပတ်သက်လို့ VOA ကိုအခုလိုထောက်ပြခဲ့တာပါ
။ဟိုတစ်ချိန်တော့အတော့မှသူတို့မှအာဏာချက်တွေအများကြီးရှိခဲ့တာဆိုတော့လက်ရှိနေကတော့အာဆိုနိုင်ပွဲရမရှိပါဗျာပေါင်းရင်ဒီနေ့ကဏ္ဍမှာအထူးသဖြင့်အားနေမှာပေါ့နော်အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေကိုဥပဒေတိုင်းဥပဒေစုံစမ်းရေးတိုင်းလုပ်နိုင်ဖို့ဆိုတာတော်တော်လေးခင်းရင်းတယ်ပေါ့နော်နောက်တစ်ခုကလူတွေရဲ့စားဝတ်နေရေးရလည်းလက်ရှိနေတာမှာပို့ပြီးတော့ကျက်လာတဲ့ပြည်တော်ဒီတဘာဝတန်းစားတာကိုလည်းရင်းနှီးမြှုပ်နှံအပေါ်မှာပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုနော်ထိန်းချုပ်နေတဲ့လူတွေရဲ့အဖွဲ့အစည်းတွေနည်းလေဒီအနာဝယူထားတဲ့သူတွေနည်းရလေဒီတဘာဝတန်ဇာတာကိုပဲသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရောက်ောက်ရလမ်းနေတယ်နော်သူကအတုံးပြရတာဖြစ်တဲ့အတွက်ဘဝဝထင်းနေရင်ဆိုတာနောက်ကွယ်ကိုကြံခဲ့တာပဲလေ
အထူးသဖြင့်ကချင်နယ်ရှမ်းပြည်နယ်တွေမှာရွှေတူးဖော်ရေးလုပ်ငန်းတွေအကြီးအကျယ်လုပ်ကိုင်လာကြသလိုပဲစစ်တပ်ကမိုင်းနှင်လုပ်ငန်းအတွက်လိုင်စင်တွေပို့ပြီးတော့ချပေးနေတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေကိုဆိုးဝါးစွာထိခိုက်လာတယ်လို့ East Asia Forum ကဖေဖော်ဝါရီလ17ရက်နေ့ကဖော်ပြပါတယ်တရားမဝင်မိုင်းနှင်လုပ်ငန်းတွေလည်းအများအပြားရှိနေတဲ့အတွက်တစ်တော်ပြုံးသီးတာကဘာတွေပြိုတာရေကြီးရေရှမ်းမှုနဲ့ပို့ပြီးတော့ကျုံ့တွေ့နေရတဲ့အပြင်မိုင်းတွင်းကဆွန့်ပစ်ရေဆိုးတွေကြောင့်လည်းရှင်နေတဲ့တဘာဝတွေအဆိပ်တင်နေရပါတယ်ကချင်ပြည်နယ်မှာတော့နေဆက်ကနယ်တရုတ်ဘက်ကိုနှစ်နှစ်ချီတင်ပေါ်နေတဲ့မြေရှားတပ်သူသူဖော်ရဲလုံကဟာလဲစစ်ကောင်စီလက်အောက်အထိတ်ကိုမဲ့လောက်အောင်အရှင်ကောင်းလာတယ်လို့ Global Witness တို့လိုသဘောပေါက်တရားစသအရေးစောင့်ကြည့်နေတဲ့အဖွဲ့တွေကထောက်ပြပါတယ်။အကဲခတ်တချို့ကတော့မြန်မာဒီမိုကရေစီစနစ်လိုပဲတဘာဝပတ်ဝန်းကျင်ရဲ့လှုပ်ရှားမှုတွေလဲစစ်အာဏာရှင်အောက်မှာမင်းမင်းပြောက်ကွယ်သွားပြီလို့ပြောဆိုနေကြတာဖြစ်ပါတယ်။ကျွန်မနိုင်တော်ပါ
တဲ့အချို့ရဲ့အသင်းဖွဲ့ဥပဒေတင်ကျက်လာတာကြောင့်မြန်မာသဘာဝပတ်ဝန်းကျင်လို့ရှာမှုရက်နေရတာကိုနှက်လောင်ပြောပြခဲ့တာပါ VOA American တန်ရဲ့စနေညသတင်းတွေကိုနောက်ဆုံးအဆုံးမသတ်ခင်မှာနောက်ဆုံးရစနေညရဲ့သတင်းအချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါဦးခင်ဗျာ
ယူကရိန်းနိုင်ငံကိုကျူးကျော်ဆစ်တိုက်နေတဲ့ရုရှားနိုင်ငံရဲ့လှုပ်ရက်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်ဆိုရကတရားဝင်သတ်မှတ်တဲ့အကြောင်းအမေရိကန်ဒုသမ္မတကာမလာဟဲရစ်ကဒီကနေ့အကြေညာလိုက်ပါတယ်။တပ်တွေထောက်ထားတွေဥပဒေသတ်မှတ်ချက်တွေကိုလေးလာသုံးသပ်ခဲ့ပြီးတဲ့နောက်ရုရှားတို့ရဲ့လှုပ်ရက်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Munich Security Conference လုံခြုံရေးညီလာခံမှာပြောကြားလိုက်တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခဲ့သူတွေပြစ်မှုတွေကျူးလွန်အောင်အမိန့်ပေးသူတွေအားလုံးအနေနဲ့သူတို့လှုပ်ရက်အတွက်တာဝန်ခံရမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့မြူနစ်လုံခြုံရေးညီလာခံဒုတိယနေ့မှာတော့ရုရှားတို့ကျူးကျော်တိုက်နေတဲ့ယူကရိန်းအပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU ဥရောပသမဂ္ဂအမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ယူကရိန်းအတွက်အလွတ်အမင်းလိုအပ်နေတဲ့လက်နက်တွေပံ့ပိုးနိုင်ဖို့ EU ဥရောပသမဂ္ဂအနေနဲ့လက်နက်ထုတ်လုပ်မှုတွေကိုအချိန်မြင့်တိုးထုတ်လုပ်သင့်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဗွန်ဒါ လိုင်းကဒီနေ့စနေနေ့မှာပြောကြားပါတယ်။နေတိုးဖွဲ့အကြီးအကဲရန်စတိုဒန်ဘတ်ကလည်းနေတိုးဖွဲ့ကိုချဲ့ထွင်ဖို့အချိန်ရောက်နေပြီလို့ဒီကနေ့ညီလာခံမှာပြောကြားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားတို့စစ်ဝင်တိုက်တာကိုတရုတ်ကအနီးကပ်ဆောင်တည်နေတယ်လို့သူကပြောပြီးတော့ဥရောပမှာဒီကနေ့ဖြစ်နေတာကအာရှမှာနှက်ပြန်ဖြစ်လာနိုင်တယ်လို့နေတိုးဖွဲ့တွေးရမှုချုပ်စတိုဒန်ဘတ်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်မှာတိုက်ချင်းပစ်ပတ်ထိန်တက်ICBM ဒုံးကျည်ကိုပွဲထုတ်ပြသခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပထမဆုံးပြစ်လွတ်ခဲ့ပါတယ်။ပယ်ထိန်တက်ဒုံးဟာဂျပန်အထူးစီးပွားရေးဆောင်ရေးပိုင်တဲ့ထဲကိုကျရောက်ခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်။ဒီဒုံးကျည်ဟာတိုက်ချင်းပစ်ဒုံးကျည်အမျိုးအစားဖြစ်ပြီးတော့တနအီကျပြန်တန်းသွားခဲ့ပြီးတဲ့နောက်ဟော့ကိုင်ဒိုနယ်ကအိုရှိမာကျွန်းနားကိုကျရောက်ခဲ့တယ်လို့ပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းအပေါ်ရန်စားတဲ့တရားလွန်လောက်ရဖြစ်တယ်ဆိုပြီးတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကလည်းရှုံချပါတယ်ရှင်
။ကျေးဇူးပါမဆုမြတ်ပါရေ။စနေညရဲ့အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီည VO ရဲ့အစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Gordian ဆက် TN1 တို့ဖြစ်ပါတယ်။ကျွန်တော်ကတော့ဝင်းမင်ပါ VO American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အစီအစဉ်တွေကိုအစီအစဉ် PPT ည10နာရီကနေ17နာရီမှလည်းတစ်လှည့်နားဆင်နိုင်ပါတယ်။ VO ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတော်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးရန်ခတ်သိမ်းကင်းဝေးပြီးလေဝါဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.